Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရန2018ခုနှစ်ဖေဖော်ဝါရီလ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းမီတာ1925 32လိုင်းလမ်းမီတာ190ကနေတိုက်ရိုက်နားဆင်နိုင်ကြလို့ VOA Facebook တာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုကအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာအင်္ဂါညပိုင်းသတင်းတွေကိုနားလောင်တဲ့အတူချင်ညာသွားမှာဖြစ်ပါတယ်စီးရီးယားပြည်တွင်းစစ်အတွင်းအရသာတွေထွက်ခွာနိုင်အောင်တနေ့ကို9နိုင်ကြာပြည့်ရဆဲတာတွေကိုဒီကနေ့စတင်ကြောင်းရုရှားကအကြေညာလိုက်ပါတယ်တောင်ကိုရီးယားသမရဟောင်ပါကွန်ဟေးကိုပြစ်ဒဏ်နေတဲ့ထောင်ဒဏ်နဲ့30ချမှတ်ဖို့အစိုးရတရားလိုရှင်းနေတွေကတရားရုံးကိုလျှောက်ထားလိုက်ပါတယ်ထိုင်းနိုင်ငံမှာနိုဝင်ဘာကျင်းပဖို့ကတိပေးထားတဲ့ရွေးကောက်ပွဲကို2019ဖေဖော်ဝါရီထက်နောက်မကျပဲကျင်းပမယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းသတင်းလွှာတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ရခိုင်ရေးမှာနိုင်ငံတကာကအပြုသဘောနဲ့မချင်းကပ်ရင်ဘေးထွက်ဆိုးကျိုးတွေသာဖြစ်လိမ့်မယ်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးပြည်ထောင်စုဝန်ကြီးဦးကျော်တင်ကပြောပါတယ
် The Rakhine issue is not a religious one. I repeat, it is not a religious one, but a political and economic challenge involving migration.
ပြည်ထောင်စုဝန်ကြီးဦးကျော်တင်ဒီကနေ့ကျင်းပတဲ့ကုလလုံခြုံရေးကောင်စီမှပြောကြားချက်ကိုထုတ်လွှင့်ပေးမှာပါ။ရခိုင်ဒေသအတွင်းနေရာ3ခုမှာပောက်ကွဲမှုနဲ့တန်လျာရှိသူ9ဦးကိုစစ်ဆေးနေပါတယ်။မလေးရှားနိုင်ငံနဲ့ခိုးဝင်မှုစူးစမ်းနေတဲ့မြန်မာလူမျိုး6ဦးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ပင်လုံညီလာခံကတော့ AB လကုံပိုင်းလောက်မှာပြောင်းရွှေ့ကျင်းပနိုင်ဖို့ရှိကြောင်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့ကိုယ်စားလှယ်တချို့ကပြောပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ကပြောပြပါမယ်ရှင်။
ဆီးရီးယားနိုင်ငံဒမတ်စကတ်မြို့အနီးသတင်းပတ်တွေနဲ့ခြေတိုက်ပွဲတွေပြင်းထန်ဖြစ်နေတဲ့နေရာတွေကနေအရသားတွေထွက်ခွာနိုင်အောင်လို့ဆီးရီးယားသဘုံတွေပေါ်မှာလေကြောင်းကနေပစ်ခတ်နေတာတွေကိုနေ့စဉ်9နာရီရက်ဆိုင်မဲ့အစီအစဉ်ဒီကနေ့အစောပိုင်းကစပြီးအစတင်အသက်ဝင်ကြောင်းရုရှားစိုးရွားကပြောလိုက်ပါတယ်ဒေသစံတော်ချိန်မနက်9နာရီကနေနေ့လယ်9နာရီထိလေကြောင်းတိုက်ခိုက်မှုတွေရက်ဆိုင်ထားဖို့သမ္မတဗလာဒီမီယာပူတင်ကညွှန်ကြားထားတဲ့ကြောင်းရုရှားကာကွယ်ဝန်ကြီးကဒီကနေ့ပြောပါတယ်လူသားချင်းစာနာတဲ့အနေနဲ့တိုက်ပွဲဒေသကနေအရသာတွေထွက်ခွာနိုင်မဲ့လမ်းကြောင်းတစ်ခုဖန်တီးပေးမှာဖြစ်ပြီးအဲ့ဒီအတွက်ပြင်ဆင်ထားပြီးဖြစ်သလိုမကြာခင်ကြေညာပေးမဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဆာဂေးရှိုဂူးကပြောတော့တာပါဆီးရီးယားနိုင်ငံတော်မှာပြစ်ခတ်တိုက်ခိုက်မှုတွေရက်30ကြာရက်ဆိုင်ဖို့တောင်းဆိုတဲ့အဆုံးဖြတ်ချက်တရက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတခဲနဲ့မဲပေးဆုံးဖြတ်ခဲ့ကြပြီးနေ့ရက်ကြာမှာမစ္စတာပူတင်ရဲ့အခုညင်ကြားချက်ထွက်လာခဲ့တာလည်းဖြစ်ပါတယ်ဒမတ်စကတ်မြို့တော်အပြင်ဘက်အရှိကူတာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေဘုံကျဲမှုတွေပြန်စတင်လာတာနဲ့အမျှဒီလနေ့ကလူ30ကျော်သေဆုံးခဲ့တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ဆီးရီးယားရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုတိတိယောက်ယောက်ကျင့်သုံးမှသာအတိတ်ပဲရှိလိမ့်မယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကပြောဆိုလိုက်ပြီးမတိမငြိမ်ဖြစ်နေတဲ့အရှိကူတာဒေသကပြည်သူတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုထပ်မဆောင်နိုင်တော့ဘူးလို့လည်းထလောင်းပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံချားယီဝန်ကြီးဌာနရဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာမိုဝါရာရဲ့ရထုကိုယ်စားလှယ်ဂျိုဆက်ယွန်းဟာဒီသတင်းပါနောက်ပိုင်းမှာရထုကအနာယူပါတော့မယ်။မစ္စတာယွန်းဟာသူ့ရဲ့ကိုရီးယားကိုရာကြောင့်လာမဲ့တောက်ကြားနေမှာရထုကအနာယူတော့မယ်အကြောင်းနိုင်ငံချားယီဌာနပြောခွင့်ရသူဟက်သန်ညူဝက်ကသတင်းလာနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်မှုထောင်သူဦးဖြစ်သူမစ္စတာယွန်းရဲ့ရထုကအနာယူမယ်ဆိုမျက်ချက်ကိုနိုင်ငံချားယီဝန်ကြီးရက်စ်တီလာဆန်ကအစိမ်းမကောင်းစွာပဲလက်ခံခဲ့တယ်လို့လည်းပြောခွင့်ရသူကဆိုပါတယ်။ကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာတူလက်ထောင်နိုင်ငံချားယီဝန်ကြီးရထုကိုပါပူတွဲရယူထားတဲ့မစ္စတာယွန်းကသူ့နားယူရမယ့်အကြောင်းသတင်းဌာနအတော်များများကိုသတင်းလာနေကအတည်ပြုပြောကြားခဲ့တာပါ Mr. Yoon ကိုမြောက်ကိုရီးယားနိုင်ငံဆိုင်ရာမိုဝါရာရဲ့အထူးကိုယ်စားလှယ်ဖြစ်သမ္မတဥပမာအစိုးရလက်ထက်က2016အောက်တိုဘာလမှာခန့်အပ်ခဲ့တာပါမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တွေနဲ့တာဝန်ပစ်ဒုံးကြီးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ပြောဆိုဆွေးနွေးဖို့အလားအလာရရှိနေချိန်မှာပဲ Joseph Yoon နှုတ်ထွက်လိုက်တာဖြစ်ပါတယ် Yoon ဟာထီးကျန်မြောက်ကိုရီးယားအစိုးရနဲ့ဆွေးနွေးမြင်မြတ်ဆက်သွယ်ဆောင်ရွက်ခဲ့သူဖြစ်ပြီးကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတနမန်တွေနဲ့ပုံမှန်ပြောဆိုဆွေးနွေးလာခဲ့သူလည်းဖြစ်ပါတယ်
အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့လွတ်တော်အနေနဲ့လုပ်သည်ဖြစ်စေမလုပ်သည်ဖြစ်စေသူ့အနေနဲ့ bomb stock လို့ခေါ်တဲ့တစ်ချက်ချင်းပြတဲ့သဏ္ဍာန်တွေကိုဇက်တိုက်ပစ်နိုင်အောင်လုပ်ပေးတဲ့ခရီးယာရောင်းချတာတွေကိုတားမြစ်တဲ့အမိန့်ကိုလက်မှတ်ထိုးသွားမှာဖြစ်တယ်လို့ပြည်내အုပ်ချုပ်ရေးမှုတွေကိုပြောကြားလိုက်ပါတယ်။ကြီးစံတွေထက်တာကမြန်ပြီးတော့ဒါပေမဲ့အဲ့ဒီကြီးစံတွေဘယ်ကိုဥတီသွားရဲဆိုတာဘယ်သူမှမသိနိုင်တာကြောင့် bomb stock ရောင်းချတာတွေကိုတားမြစ်သွားမှာဖြစ်ကြောင်းလွတ်တော်ကလုပ်သည်ဖြစ်စေမလုပ်သည်ဖြစ်စေသူ့ဘာသာသူလုပ်သွားမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ဖလော်ရီဒါပြည်နယ်ပါကလန်ကအကြောင်းတစ်ခုမှာတောင်းသားဟောင်းတို့ကပြစ်ခတ်ခဲ့တာကြောင့်18ယောက်တည်ဆုံးပြီးတော့နှစ်ပတ်အကြာမှာ ကျောင်းတွေမှာအဲ့လိုနောက်ထပ်ပြစ်ခတ်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်ဆွေးနွေးတဲ့အနေနဲ့သမ္မတ်ထရမ့်ဟာပြည်내အုပ်ချုပ်ရေးမှုတွေနဲ့အိမ်ပြီးတော့မှမနေ့တနင်္လာနေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်သမ္မတ်ထရမ့်ကတော့ဒီအချိန်ကဝန်ထဲပူဆွေးမှုတွေကိုအလုံးနဲ့တည်တည်ပြရမယ့်အချိန်ဖြစ်တယ်လို့ပြောပါတယ်သူ့ရဲ့အဆိုပြုချက်ထဲမှာတော့တချို့ဆရာမတွေနဲ့ကျောင်းတာဝန်ရှိသူတွေကိုတနက်ကင်ဆောင်ွက်ပေးဖို့လဲပါဝင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုကလေးငယ်ဘွားတွေကမိဘတွေနဲ့အတူတရားမဝင်လာရောက်နေထိုင်ကြတဲ့ Dreamers လို့တင်စားပြောနေတဲ့အထောက်ထားမဲ့ကလေးတွေကိုနိုင်ငံထဲကအနေမထိုးရေးအကာအကွယ်ပေးဖို့လွှတ်တော်ကအရေးယူဆောင်ရွက်ရမယ်လို့အမေရိကန်လွှတ်တော်အမတ်တွေကပြောကြားလိုက်ပါတယ်။အဲ့ဒီလိုကလေးငယ်တွေကိုဆက်ပြီးအကာအကွယ်ပေးထားရမယ်ဆိုတဲ့အောက်တရားရုံးရဲ့အမိန့်ကို Trump အစိုးရကအယူခံဝင်တဲ့အပေါ်ကြားနာဖို့နိုင်ငံတော်တရားရုံးချုပ်ကတနင်္လာနေ့မှညင်ဆန်းခဲ့ပါတယ်။တရားမဝင်နေထိုင်နေတဲ့ကလေးတွေကိုယာယီအလုပ်လုပ်ခွင့်ပညာသင်ခွင့်ပေးထားတဲ့သမ္မတဟောင်းအိုဘားမားလက်ထက်ကဒါကာဆိုတဲ့အစီအစဉ်ကိုလက်ရှိသမ္မတဒေါ်နယ်ထရမ့်ကရက်စဲဖို့ဆုံးမြတ်ထားတာကြောင့်နောက်ထပ်ဘလို့တရားရင်ဆိုင်မှုတွေရှိလာအောင်လဲဆိုတာမသိနိုင်နေဘူးလို့ Main ပြည်နယ် Republican အထက်လွှတ်တော်အမတ် Susan Collins ကပြောပါတယ်ဒါကအစီအစဉ်ကို March 5ရက်နေ့မှာအဆုံးသတ်ရမယ်ဆိုတဲ့ဖိအားကနိုင်ငံတော်တရားရုံးချုပ်ရဲ့အယူခံကိုမကြားနာဖို့ဆုံးမြတ်ချက်ကြောင့်စိတ်သက်သာရာရရှိပေမဲ့လို့ Dreamers တွေကိုနိုင်ငံထဲကနင်ထုတ်နိုင်တဲ့အနေအထားကိုတော့မဖယ်ရှားနိုင်ဘူးလို့သူကပြောပါရယ်။သမ္မတ Trump ကဒါကအစီအစဉ်ကို March 5ရက်နေ့မှာသက်တမ်းကုံဆုံးမယ်လို့တမတ်ထားပေမဲ့ဒါကအစီအစဉ်မှာပါဝင်နေသူတွေပါဝင်ခွင့်ရှိသူတွေရဲ့တရားဝင်နေထိုင်ခွင့်အခြေအနေကိုဘယ်လိုတတ်မှတ်မှာလဲဆိုတဲ့ရည်ရှိဆုံးမြတ်ချက်ကိုလွှတ်တော်ကအတိမပြုအပ်သေးပါဘူး။
VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါနေ့ညနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုလိုက်ဆောင်မှုရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတော့ယာရုကနေဖြုတ်ချခံလိုက်ရတဲ့တောင်ကိုရီးယားသမ္မတဟောင်ပါကွန်ဟေကိုပြစ်ဒဏ်အနေနဲ့ထောင်ဒဏ်နဲ့36မှတ်သွားဖို့တောင်ကိုရီးယားအစိုးရတရားလူရှိနေတွေကရှောက်ထားလိုက်ပါတယ်။ဆိုမျိုးအလဲပိုင်းခရိုင်တရားရုံးမှာဒီကနေ့ကြားနာဆစ်ဆီးခဲ့တဲ့အတွင်းမှာအစိုးရရှိနေတွေဘက်ကအဲ့လိုရှောက်ထားခဲ့တာဖြစ်ပါတယ်။ဒါပြန်သမရဟောင်းပတ်ကွန်ဟေးအပေါ်မှာဒဏ်ငွေဖြစ်တဲ့အမေရိကန်ဒေါ်လာတန်136ချမှတ်ဖို့ကိုလည်းသူတို့ကတရားသူကြီးကိုရှောက်ထားခဲ့ပါတယ်။အသက်66နှစ်ရှိဖြစ်တဲ့မစ်ပတ်ကိုလက်ပီလက်ယူမှုအနာလွဲသုံးစားလုပ်မှုအကြက်ခံမှုအစိုးရရှေ့ဝက်ချက်တွေဖောက်ချမှုအနာလွဲသုံးစားလုပ်ပြီးတော့ဒေါင်ကိုရီးယားနိုင်ငံက CY Corporation ကြီးတွေကိုသူမရဲ့လူယုံတော်ဖြစ်တဲ့ Choi Soon Sil ပိုင်းတဲ့ပရဟိတအဖွဲ့စည်းကိုအမေရိကန်ဒေါ်လာတန်80လောက်လူဒန်းခိုင်းတယ်ဆိုတဲ့ဆွဆွဲချက်တွေလည်းပေါင်းပါတယ်အခုလအစောပိုင်းတုန်းကတော့တရားရုံးကချွိုင်းဆုံစီကိုအနာလွဲသုံးစားလုပ်မှုလက်ပေးလက်ယူလုပ်မှုနိုင်ငံတော်ကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်မှုစွဲချက်တွေနဲ့ထောင်ဒဏ်နဲ့20ချမှတ်ခဲ့ပြီးတော့ဒဏ်ငွေအဖြစ်နဲ့အမေရိကန်ဒေါ်လာ18တန်းပေးဆောင်ဖို့အမိန့်ချမှတ်ခဲ့ပါတယ်။သမ္မတဟောင်းပတ်ကွန်ဟေးကိုတော့လာမယ့် April 6ရက်နေ့မှာအမိန့်ချမှတ်သွားမယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာလာမယ့်နိုဝင်ဘာလကျရင်ကျင်းပတော်ဖို့ကတိပြုထားတဲ့ထွေထွေရွေးကောက်ပွဲကို2019 February လထဲနောက်မှကျပဲကျင်းပတော်မှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကဒီကနေ့ပြောကြားလိုက်ပါတယ်။အခုလိုထပ်ပြီးရွှေ့ဆိုင်လက်တဲ့အတွက်ထိုင်းအစိုးရကိုဝေဖန်သူတွေကတော့ဒေါသထွက်ခဲ့ကြပါတယ်။လက်ရှိထိုင်းစစ်အစိုးရဟာ2014ခုနှစ်အာဏာသိမ်းယူခဲ့ချိန်ကစပြီးရွေးကောက်ပွဲကျင်းပဖို့အကြိမ်ကြိမ်ကတိပေးခဲ့တယ်လို့အကြိမ်ကြိမ်လက်ရွှေ့ဆိုင်ခဲ့တာပါ။အခုနောက်ဆုံးအကြိမ်ရွေးကောက်ပွဲကျင်းပဖို့အတွက်နိုဝင်ဘာလကိုတက်မှတ်ခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့လကထိုင်းစစ်တပ်ကခန့်အပ်ခဲ့တဲ့ဥပဒေပြုအဖွဲ့ကရွေးကောက်ပွဲဥပဒေကိုပြင်ဆင်လိုက်တာကြောင့်ရွေးကောက်ပွဲကိုနောက်ကိုရွှေ့ဆိုင်မဲ့အရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ကတော့သူ့အစိုးရအနေနဲ့ရွေးကောက်ပွဲရက်ကိုတတ်မှတ်ဖို့အတွက်နိုင်ငံရေးပါတီတွေနဲ့လာမယ့်ဇွန်လလောက်မှတွေ့ဆုံသွားမှာဖြစ်တယ်လို့အပတ်စဉ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမြို့တော်ဘန်ကောက်မြို့မှာတော့ထိုင်းစစ်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေတိုးလာနေပြီးဝန်ကြီးချုပ်ပရယုတ်အနေနဲ့လည်းရွေးကောက်ပွဲကိုသူ့ငကိုတတ်မှတ်ထားတဲ့အတိုင်းနိုဝင်ဘာလမှာကျင်းပသွားဖို့တောင်းဆိုနေကြပါတယ်။
ဆော်ဒီအာရေဗျနိုင်ငံရဲ့ကာကွယ်ရေးအဖွဲ့အစည်းတွေထံမှခြေပြန့်တဲ့အပြောင်းအလဲတွေလှုပ်ဆောင်တဲ့အနေနဲ့ဆော်ဒီဘီယန်ဆာမန်ကနိုင်ငံရဲ့ထိပ်တန်းစစ်ဖက်တာဝန်ရှိသူတွေနဲ့ဆိုရဝန်ကြီးတချို့ကိုအပြောင်းအလဲတွေလှုပ်ဆောင်လိုက်ပါတယ်။ဆော်ဒီနိုင်ငံရဲ့လေကြောင်းကာကွယ်ရေးတပ်တွေနဲ့မြေပြင်တပ်တွေရဲ့အကြီးအကဲတွေကိုအစားထိုးလိုက်သလိုပြည်ထောင်ဝန်ကြီးဌာနတွေကထိပ်ပန်းအရာရှိအတော်များများကိုလည်းဆော်ဒီဘီယန်ကအစားထိုးလိုက်တယ်လို့နိုင်ငံပိုင်မီဒီယာတွေကဒီနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါပြင်ဆော်ဒီနိုင်ငံကအလုပ်ခွင်တွေမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုချက်ထွင်ဖို့ကြိုးပမ်းတဲ့အနေနဲ့အမျိုးသမီးတဦးကိုလည်းပထမဆုံးအကြိမ်ဖြစ်တဲ့ဒီအလုပ်သမားနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးအဖြစ်ခန့်အပ်လိုက်တယ်လို့ဆော်ဒီနိုင်ငံကကြေညာပါတယ်။ ဒေါက်တာပြန်စော်ဒီကာကွယ်ဝန်ကြီးဌာနဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ကိုလည်းကျင်းပခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။စော်ဒီအာရေဗျနိုင်ငံဟာယေမန်နိုင်ငံမှာစီးရီးယားဂျာဝင်ဆောင်ရွက်နေတာဟာအခုဆိုရင်၄နှစ်ထဲကိုရောက်တော့မှဖြစ်ပြီးတော့စော်ဒီအစိုးရတပ်တွေဟာအဲ့ဒီမှာအီရန်နိုင်ငံကကြောတောင်းနောက်ခံပေးထားတဲ့ဟူသီသဘုံတွေနဲ့တိုက်နေတာဖြစ်ပါတယ်ခင်ဗျာ
။ရှီမန်နိုင်ငံတွင်းကစစ်ပွဲတွေကြောင့်ဖြစ်ပေါ်လာတဲ့လူသားချင်းစာနာမှုဆိုင်ရာကပ်ဘေးဆိုတဲ့အကြောင်းကျွမ်းကျင်ပညာရှင်အဖွဲ့အစည်းကဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီကိုရှင်းလင်းတင်ပြဖို့ရှိနေပါတယ်။ရှီမန်နိုင်ငံတွင်းကဟူသီသဘုံတွေကိုလက်နက်ရောင်းချမပေးဖို့ကုလသမဂ္ဂရဲ့ဆိုမျက်ချက်ကိုချိုးပေါက်ခဲ့တဲ့အီရန်နိုင်ငံကိုအရေးယူနိုင်ရင်တင်ပြချက်မူကြောင်းရုရှားဘက်ကဗီဒီယိုအနာသုံးပယ်ချလိုက်ပြီးနောက်တည့်မှာပဲပညာရှင်အဖွဲ့ရဲ့နောက်ဆုံးတင်ပြချက်တွေအခုလိုထွက်ပေါ်လာတာပါ။ဗြိတိန်နိုင်ငံကရေးဆွဲတင်သွင်းတဲ့တင်ပြချက်မူကြောင်းရုရှားနိုင်ငံကတနင်္လာနေ့မှာဗီဒီယိုအနာသုံးပြီးတော့ပယ်ချလိုက်တာပါ။ဒေတာရင်းမတိမငိမ့်ဖြစ်အောင်ဖန်နေပြီးသူ့ရဲ့အော်စော်လွှမ်းမိုးမှုကျပြန့်လာစေရေးဆိုတဲ့အီရန်နိုင်ငံရဲ့ကြိုးပမ်းချက်တစ်ခုတည်းကိုတော့အကာအကွယ်ပေးဖို့အတွက်ရုရှားနိုင်ငံကသူ့ရဲ့ဗီဒီယိုအနာကိုအသုံးပြလိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ကိုယ်စားလှယ်ကယ်လီကူရစ်ကပြောပါရယ်ဗြိတိန်နိုင်ငံကဥဆောင်တင်သွင်းတဲ့မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတိမပြုတ်နိုင်ခဲ့တာဟာရှီမန်နိုင်ငံတွင်ငြိမ်းချမ်းမှုရရဲ့အတွက်အဖွဲ့ဝင်နိုင်ငံအားလုံးရဲ့ပူရဲကြိုးပမ်းချက်တွေကိုနှောင့်နှေးသွားစေတယ်လို့ဒီလိုဆုံးဖြတ်ချက်မှာအဖွဲ့ဝင်အားလုံးတာဝန်ရှိတာမဟုတ်ပေမဲ့လည်းသူ့ရဲ့အကျိုးဆက်ကိုတော့အားလုံးရင်ဆိုင်ကြမှာဖြစ်တယ်လို့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာကောင်စီရဲ့အမေရိကန်နိုင်ငံဆိုင်ရာကိုယ်စားလှယ်ကယ်လီကူရစ်ကပြောပါရယ်
ပပူအန်ယူဂီနီနိုင်ငံမှာတနင်္လာနေ့ကအင်အားဖြင့်မြေငရင်လှုပ်ခဲတာကြောင့်လူ၁၂ယောက်ထံမှနေတည်ဆုံးခဲ့ကြောင်းအရေးပေါ်ခဲ့တဲ့အဖွဲ့တွေကတီးဖြူလိုက်ပြီးထိခိုက်ပျက်စီးမှုပမာဏကိုလည်းတိုင်းတာစစ်ဆေးနေကြပါတယ်။ပင်အား 9.5 ရှိတဲ့ငရင်ဟာပိုဂေရာမြို့တောင်ဘက်မှာအဓိကလှုပ်သွားခဲ့တာပါ။လက်စစ်တာအားပေးလိုက်နေပြူကျပျက်စီးပြီးတော့ကျွန်းငယ်တစ်လျှောက်လမ်းတွေလည်းပျက်စီးခဲ့ပါတယ်။ထိခိုက်ပျက်စီးမှုတွေကြီးကြီးမားမားရှိလိမ့်မယ်လို့ယူဆထားတဲ့ကုန်းတွင်းတောင်ပေါ်ဒေသနဲ့ဆက်သွယ်ရလဲပြတ်တောက်သွားခဲ့ပါတယ်။ငရင်ကြောင့် Port Moresby မြို့တော်အနီးမှာရှိတဲ့ Exxon Mobil ကုမ္ပဏီရဲ့ Heights သဘောဝတ်တံခွေရေထုတ်လုပ်မှုစက်ရုံကလုပ်ငန်းတွေကိုရပ်ပစ်လိုက်ပြီးတော့ကျွန်းပေါ်ကတခြားရေနံတဲ့သဘောဝတ်တံခွေနဲ့ကြောင်မီးသွေးစက်ရုံလုပ်ငန်းတွေလည်းထိခိုက်ခဲ့ရပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ပြောပြသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေနားဆင်ရပါမယ်။မြန်မာနိုင်ငံကရခိုင်ရေးပြဿနာကိုနိုင်ငံတကာကအပြုသဘောနဲ့ချဉ်းကပ်ဖို့နဲ့ဒီလိုမှမဟုတ်ရင်ဘေးထွက်ဆိုးကျိုးတွေဖြစ်ပြီးပြဿနာဖြေရှင်းနေတာတွေကိုထိခိုက်နိုင်တယ်လို့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကဒီကနေ့ကျင်းပတဲ့လူ့အခွင့်အရေးကောင်စီမှာသတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့ဗြိတိန်နဲ့ကနေဒါအပါအဝင်နိုင်ငံတချို့ကတော့ရခိုင်ရေးဟာလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရပ်ဖြစ်ပြီးဒီအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့နိုင်ငံတကာကိုတိုက်တွန်းနေတာပါ။မြန်မာနိုင်ငံနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီကသတင်းကိုတော့ကိုသားညွန့်ဦးကစူးစီးတင်ပြမှာပါရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်ကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးကိုပြည်အောင်စုဝင်ကြီးဦးကျော်တင်ဦးဆောင်တက်ရောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာဒီနိုင်ငံတကာကအာရုံထားနေတဲ့ရခိုင်အရေးကိစ္စကိုအဓိကရှင်းလင်းပြောဆိုခဲ့တာပ
ါ The Rakhine issue is not a religious one
ဒီမှာငါရခိုင်အရေးကိစ္စဟာဘာသာအယူဝါဒကြားပြဿနာမဟုတ်ပါဘူးရခိုင်ပြည်နယ်မှာအခုကြုံနေရတဲ့အခြေအနေတွေဟာရွှေပြောင်းဝင်ရောက်မှုအရင်းမြစ်ရှင်ပြန်ရယူလိုမှုစင်ရဲမွေးတည်မှုတရားဝင်စမိုးဆိုင်ရာကိစ္စတွေပေါ်နေနိုင်ငံရေးနဲ့စီးပွားရေးအရစိန်ခေါ်အကဲစမ်းချက်တွေဖြစ်ပါတယ်။မချသေးရင်ကမှပဲဒီလိုလူမှုအတိုင်းဝန်းကြပြိပကဟာအမျိုးသားလုံခြုံရေးနဲ့အကြမ်းဖက်ဝါဒဆွဲခြေနေတွေအထိထိခိုက်တက်ရောက်မှုတွေလည်းဖြစ်လာပါတယ
်။သူအစ်စ်တက်ပြီးတဲ့နောက်ပိုင်းအတိုက်ခံလုံမှုတွေကြားကပဲကော်ဖီအန်နန်ကော်မရှင်ဖွဲ့စည်းတာလိုမျိုးရခိုင်ရေးကင်တွယ်ဖြည့်ရှင်းမှုတွေကိုရဲတင်းတင်းဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လို့2016နဲ့2018ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အခြေအနေတွေပြောင်းသွားရတယ်ဆိုပြီးတော့ဒီနောက်ပိုင်းဖြစ်လာတဲ့ပြဿနာတွေအပေါ်မှာအကြမ်းဖက်အာဆာလက်နက်ကိုင်ဖွဲ့နဲ့မမှန်သတင်းဝါဒဖြန့်ချီမှုတွေကိုဖြစ်တင်သွားပါတယ်
။ Little is known or reported in the media about many people of Rakhine and other ethnic minorities.
ဒီဖွဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်လူမျိုးတွေနဲ့တခြားလူနည်းစုလူမျိုးတွေဟိန္ဒူဘာသာဝင်တွေလည်းသူတို့အိုးရိမ်တွေကိုစွန့်ခွာထွက်ပြေးကြရတယ်ဆိုတော့သတင်းမီဒီယာတွေရောသိရတဲ့သူတွေရောအတော့ကိုနည်းပါတယ်။ESC ဖွဲ့ရဲ့သူတို့လုံဆောင်မှုတွေချင်းချောက်မှုတွေနဲ့မမှန်မကန်ပြောဆိုဖျားယောက်မှုတွေကြောင့်လည်းဒီလောက်ဆုလိုက်ပြုံးလိုက်ဖက်ပြေးတာတွေဖြစ်ခဲ့ရတာပ
ါအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုနှိမ်နင်းတဲ့နေရာမှာဘေးထွက်ဆိုးကျိုးတွေဖြစ်လေရှိတယ်ဆိုပေမဲ့အစိုးရအနေနဲ့တော့တပ်တွေအခိုင်အမာရှိလို့ရှိရင်ထိထိရောက်ရောက်ကိုအရေးယူသွားမယ်လို့လည်းပြည်သူ့ဝန်ကြီးဦးကျော်တင်ကအခိုင်အမာပြောဆိုခဲ့ပါတယ
် In the fight against terrorists who use civilian recruits
မြန်မာပြည်ကိုတုံ့ချနေတဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုတံပြန်နှိမ်နင်းတဲ့နေရာမှာအကြမ်းဖက်တိုက်ခိုက်မှုတွေဘေးထွက်ဆိုးကျိုးတွေအယက်သားထိခိုက်မှုတွေဖြစ်လေရှိပါတယ်။ဒါမှမဟုတ်လူခွေချုပ်ပေါင်းမှုဆူဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့တပ်တွေထောက်ထားတွေရှိရင်တော့တာဝန်ရှိသူတွေကိုဥပဒေအရအရေးယူပါလိမ့်မယ်
။ဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်အတွင်းလူမှုအတိုက်အဝန်းတွေပြန်လည်ထူထောင်ရေးကိစ္စစုရရဲ့ဆောင်ရွက်ချက်တွေမှာ UNDP နဲ့ UNHCR တို့ကိုပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလိုက်ပြီလို့လည်းလူခွေကောင်စီရဲ့ဒီမေကွန်းထဲမှာထည့်သွင်းကြေညာသွားပါတယ်။ဒါပေမဲ့လို့ရခိုင်ရေးနိုင်ငံတကာရဲ့ချဉ်းကပ်မှုတွေမှာအပြုသဘောမဆိုင်ရင်တော့ဒါဟာဘေးထွက်ထိခိုက်မှုတွေရှိလာလိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်
။ Our main focus now should be addressing the humanitarian situation. ဒီက
ဆောင်နေရကတော့လူမှုဘဝရည်တည်မှုဆိုင်ရာအချက်အလက်ကိုကန့်ကွက်ဖြေရှင်းဖို့ဒုက္ခတွေပြန်လာဖို့နေရာချထားပေးဖို့ဒေသဖွံ့ဖြိုးရေးဆောင်ရွက်ဖို့လူမှုအတိုင်းဝိုင်းတွေညီညွတ်စွာတူရှင်တွဲနေထိုင်ပြီးပြန်လည်တည်မြတ်ဖို့ကိစ္စတွေပဲဖြစ်ပါတယ်။ဒီလိုရေးချည်တဲ့အချိန်ကမှတော့နိုင်ငံတကာအတိုင်းအတာရဲ့အားပေးကူညီမှုအပြုသဘောချဉ်းကပ်မှုတွေကအရေးကြီးပါတယ်။အပြုသဘောမဆန်တဲ့ဆောင်ရွက်မှုတွေဟာဘေးထွက်ဆိုးရွားတွေရှိပါတယ်။လူမှုအတိုင်းအတာတွေမှာမညီမျှမှုတွေပိုဖြစ်စေပြီးပြန်လည်တည်မြဲရေးမှာရရှိထားဆောင်ရွက်ချက်တွေကိုလည်းထိခိုက်စေနိုင်ပါတယ်
။အခုဒီကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်လူခွင့်ကောင်စီမှာရခိုင်ရေးနဲ့ရွှေကြာဒုက္ခတဲ့ကိစ္စဟာထိတ်တန့်အကြောင်းအရာတစ်ခုဖြစ်လာနိုင်ပါတယ်။အထူးသဖြင့်တော့ဒီဥရောပသမဂ္ဂဘက်မှာရခိုင်ရေးမှာတာဝန်ရှိတဲ့စစ်ကောင်းဆောင်တွေကိုအေးအေးတန်ခတ်မှုတွေလှုပ်ဖို့အတွက်လှုံ့ဆော်နေတယ်လို့ပဲလူခွင့်ကောင်စီမှာလည်းမြန်မာရေးကိုနိုင်ငံတကာကပူးပေါင်းကင်တွယ်ဖို့တောင်းအပ်မှုတွေရှိနေပါတယ်။ဗြိတိန်နဲ့ကနေဒါနိုင်ငံကလည်းရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့ဒီကိစ္စတွေဟာအက်သနစ်ကလင်းစင်လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ဒီနေ့အစည်းအဝေးမှာသတ်မှတ်သုံးထုတ်ခဲ့ကြပါတယ်
။ The UK is clear.that the despicable atrocities carried out against the Rohingya community.
Rohingya လူမှုအတိုင်းအဝန်ပေါ်အခုလိုရဲရဲဆက်ဆက်ပြုမူတာတွေဟာမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရပါမြန်မာနိုင်ငံတွင်တရားစီရင်ရေးဟာပွင့်လင်းမှုမရှိဘဲယုံကြည်မှုနှဲပါတာကြောင့်ဒီလုပ်ရပေါ်တာဝန်ရှိသူတွေကိုဘယ်လိုအရေးယူနိုင်မလဲဆိုတာဗြိတိန်နိုင်ငံအနေနဲ့နိုင်ငံတကာမိဖက်တွေနဲ့အတူနှီးလန်းရှာဖွေသွားမှာပါ
ပြည်တော်စုဝန်ကြီးဦးကျော်တင်ကတော့ရခိုင်မှာဖြစ်ခဲ့တာတွေဟာအက်သနစ်ကလင်းစင်းဆိုတဲ့အတုံးနှုံးကိုရောဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုဆိုတဲ့အတုံးနှုံးကိုပါလက်မခံပါဘူးလက်ရှိအစိုးရအသစ်ခေါင်းဆောင်တွေဟာဒီမိုကရေစီနဲ့လွတ်မြောက်ရေးအတွက်နှစ်ပေါင်းများစွာရပ်တည်လှုပ်ရှားခဲ့သူတွေဖြစ်တာမို့လို့ဒီလိုမျိုးရာဇဝတ်မှုမျိုးတွေကိုလက်ခံမှာမဟုတ်ဘဲနဲ့ဒီလိုဖြစ်ရမျိုးမဖြစ်အောင်လဲကာကွယ်သွားကြမဲ့သူတွေဖြစ်တယ်ဆိုပြီးတော့ခုခံပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုတာညိုဟုပြောပြသွားတာပါရှင်ရခိုင်ပြည်နယ်အတွင်းစစ်တွေမျိုးကရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှုနေအပါအဝင်နေရာ3ခုမှာပြီးခဲ့တဲ့ရက်ကဘုံပေါက်ကွဲမှုနဲ့ဆက်ဆက်နေတယ်လို့တန်တရားရှိသူနောက်ထပ်3ဦးကိုခေါ်ယူစစ်ဆေးနေပါတယ်။ဒါကြောင့်ပေါက်ကွဲမှုနဲ့ပတ်သက်လို့ခေါ်ယူစစ်ဆေးနေသူပေါင်းစုစုပေါင်း9ဦးရှိနေပြီလို့ရဲတပ်ဖွဲ့တာဝန်ရှိသူတဦးကအတည်ပြုပါတယ်။စစ်ဆေးနေပေမဲ့လက်သက်တရခံဘသူပဲဝါဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုတာမျိုးမရှိသေးတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေမျိုးမှာဖေဖော်ဝါရီ24ရက်နေ့မနက်ပိုင်းကဘုံပေါက်ကွဲမှု၃ခုဖြစ်ခဲ့ပြီးမပေါက်သေးတဲ့ဘုံ၃လုံးကိုလည်းတွေ့ရှိခဲ့ကြရပါတယ်။ပေါက်ကွဲမှု၃ခုစလုံးကမနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေရဲ့အိမ်နောက်ဖေးမှာဖြစ်ပွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။တခြားပေါက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးအနီးနဲ့မြေစင်းရုံးတွေအနီးမှာဖြစ်ပွားခဲ့တာပါ။ဒီအတွက်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးတာမှာဒီကနေ့နောက်ဆုံးသိရတာကတော့တန်တရားရှိသူ9ဦးကိုခေါ်ဆစ်နေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြတ်မိုးကအခုလိုအတည်ပြုပြောကြားခဲ့တာ
ပါ25မှာကျွန်တော်တို့ကမတင်လာတဲ့လူတွေအခုလိုက်လာပြီးတော့ပေါ့ခေါ်ယူပြီးတော့ဆစ်နေတယ်အဲ့ဒီဆစ်သေးသေးပဲရှိနေတယ်ကျွန်မကျွန်တော်ဘယ်လိုမှမပြောနိုင်ဘူးရက်ကတားအမှုကြီးလေကျွန်တော်တို့ကအရင်ဘုံပေါက်ရမ်းများတယ်မိဘူးတဲ့လူတွေပောက်ကွဲမှုနဲ့ထောင်ချဘူးတဲ့လူတွေကြော်စောကြော်စောတဲ့ရှိခဲ့ဘူးတဲ့လူတွေအဲ့ဒါတွေကိုပဲခေါ်ယူမင်းနဲ့နေရပါအခုက9ယောက်ရှိပါတယ်ဗျ9ယောက်အဲ့ဒါနာမည်ကတော့ထုတ်ပြောခွင့်မရှိတော့ပါနော်ကျွန်တော်တို့ကဘယ်လိုမျိုးတိုင်နေရောမလို့နော
်ပြီးခဲ့တဲ့ February 25ရက်နေ့မှာတော့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်လို့အစိုးရခေါ်ယူစစ်ဆေးတာမှာရခိုင်ပြည်အမျိုးသားကောင်စီ ANC ကအဖွဲ့ဝင်တဦးပါဝင်တယ်လို့ဒေတာခန်တွေကဆိုပါတယ်ဒါနဲ့ပတ်သက်လို့ရဲမှူးကြီးအောင်မြတ်မိုးကိုမင်းမြန်နာမှာတော့အတိပြုပြောဆိုတာမရှိဘဲစစ်ဆေးနေစဲမှုထုတ်ဖော်ပြောဆိုခွင့်ရင်းဆန်ခဲ့ပြီးရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ပါခြင်းရှိမရှိကိုလည်းသူကအခုလိုဖြေသွားပါတယ
်ရှိပါဦးခင်ဗျာရှိပါဦးစစ်ဆေးစဲပဲကျွန်တော်ဘာမှအခုချိန်ကြီးပေါ်ပေါက်ချက်ကိုမဟုတ်ဘူးတော့မပြီးနေသေးဘူးပြောလို့လည်းမရသေးဘူးသူတို့ဒီပြေခံမလို့လည်းပြောလို့မရသေးဘူးသူကစစ်ဆေးစဲပဲရှိပါသေ
းဒီဘုံပေါက်ကွဲမှုကြောင့်ရဲတပ်သားတအုပ်အပါဝင်လူ2ဦးဒဏ်ရာရခဲ့တယ်လို့တပ်မတော်ကတရေထုတ်ပြန်ထားပါတယ် ANC အဖွဲ့တာဝန်ရှိသူကိုစုံစမ်းစစ်ဆေးဖို့ခေါ်ယူခဲ့တာနဲ့ပတ်သက်လို့ ANC အဖွဲ့ဘက်ကို အချိန်ချင်းသတင်းမေးဖို့ခေါ်ခဲ့ပေမဲ့ပြန်လည်ဖြေချခဲ့တာမရှိခဲ့ပါဘူးအစိုးရဘက်ကတော့အခုလူ9ယောက်ကိုစစ်ဆေးဖို့တတ်တတ်ခေါ်ယူထားတာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ရက်ကခေါ်ယူစစ်ဆေးခံရသူ၄ဦးကတော့ ANC အဖွဲ့ကလူမှုရေးတာဝန်ခံဥနိုင်ဆိုတဲကြောက်ရောင်းဝယ်ရေးလုပ်ကိုင်သူဥမောင်တန်းရွှေအုတ်ချုပ်ရေးမှူးဟောင်းဥရွှေထွန်းအောင်နဲ့ဥမောင်မြင့်ဦးတို့ဖြစ်တယ်လို့ဒေသခံတွေကတော့ဆိုပါတယ်အခုနောက်ထပ်ခေါ်ယူထားတဲ့လူ၃ဦးနာမည်ကိုတော့ဒေသခံတွေလည်းမပြောနိုင်သေးပါဘူးလက်ရှိစစ်တွေမြို့ပေါ်လုံခြုံရေးနဲ့ပတ်သက်လို့မြို့မိမြို့ဖတဦးဖြစ်တဲ့ဦးတန်းထွန်းကတော့ VOA ကိုခုလိုပြောဆိုသွားတာပါ
မြို့ပေါ်လုံခြုံရေးကိစ္စပြောမယ်ဆိုရင်တော့ဒီဘုံပေါက်ကွဲတဲ့နေရာကတော့မျိုးပေါ်စုရဲ့မျိုးရဲ့စင်ကြေဘုံပေါ့နော
်။
မျိုးရဲ့စင်ကြေဘုံပေါ့လူနေတက်တဲ့နေရာမဟုတ်ဘူးလူနေကျဲတယ်လေ။ဒါပေမဲ့ဟိုမျိုးလူလူအနေနဲ့တော့စိုးရိမ်မှုမရှိဘူးလားဆိုတော့မေးတော့လေ။ဒီမျိုးပေါ်မှာဒီလိုပကွက်မှုတစ်ခါမှမဖြစ်တဲ့တော့အနေကျင်တော့စိုးရိမ်မှုရှိတာပေါ့လေ။လုံခြုံရေးတွေလည်းနည်းနည်းပေါ့ပါတင်းတင်းကြပ်တော့တွေ့ရတယ်လေ။ဘောဇာနီသားဒီလိုပါ
။လက်ရှိစစ်တွေမျိုးပေါ်မှာတော့လုံခြုံရေးတင်းကျပ်ထားတယ်လို့ဒေတာကန်တွေကတော့ဆိုပါတယ်ရှင်
။မေခစုံစမ်းတင်ပြခဲ့တာပါရှင်။ရရှိဆိုင်ထားရတဲ့တတိယအကြိမ်မြောက်27ရာစုပင်လုံညီလာခံကိုအေပြီလကုန်ပိုင်းလောက်မှမှကျင်းပနိုင်လိမ့်မယ်လို့ UPDJC တာဝန်ရှိသူတွေနဲ့အပြစ်ရထားတဲ့လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တချို့ကပြောပါတယ်။အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာမပြီးမချင်း27ရာစုပင်လုံညီလာခံကိုပြန်ဆနိုင်မှာမဟုတ်သေးဘူးလို့လည်းပြောနေကြတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
တတိယကြိမ်မြောက်27ရာစုပင်လုံညီလာခံကိုဇန်နဝါရီလကုန်ပိုင်းမှာကျင်းပမယ်လို့စောပိုင်းတွင်းကစီစဉ်ခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ရက်ရွှေဆိုင်လဲရပြီးဖေဖော်ဝါရီလထဲကျင်းပနိုင်မယ်လို့မျှော်လင့်ခဲ့ကြတာပါဒါပေမဲ့27ရာစုပင်လုံညီလာခံနဲ့ပတ်သက်တဲ့အခြေခံလိုအပ်ချက်တွေအရအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမိမိတို့သက်ဆိုင်ရာဒေသတွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးစီးမှသာပင်လုံညီလာခံကိုကျင်းပသွားနိုင်မှာဖြစ်ပါတယ်အခုဆိုရင် RCSSSC ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ ALB ရခိုင်ပြည်လွတ်မြောက်ရေးပါတီနဲ့မွန်ပြည်သစ်ပါတီတို့နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ကြံနေသေးတာကြောင့်တတ်မှတ်ထားတဲ့အချိန်စရာအတိုင်းလှုပ်သွားရင်တော့ AB လကုံပိုင်းကျမှ27ရာစုပင်လုံညီလာခံကိုအစောဆုံးကျင်းပနိုင်မှာဖြစ်တယ်လို့ UBDJC အတွင်းမှုအဖွဲ့ဝင်စိုင်းကျော်ညွန့်က VOA ကိုပြောပါတယ
်ဒီ27ရာစုပင်လုံလုပ်ဖို့အတွက်ရှေ့မှာလုပ်ရမယ့်လုပ်ငန်းစဉ်တွေရှိပါတယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေရှိတယ်။ဒီဟာတွေကအစမတည်သေးဘူးဆိုရင်အဲရှေ့ဆက်တော့ဟိုဟာလည်းခက်နေသေးတယ်။တကယ်လို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲပြီးသွားပြီဆိုရင်တော့မှပဲအဲ့ကနေထွက်လာတဲ့သဘောထားတွေအဲ့ဒါတွေကိုလုပ်ငန်းကော်မတီမှာပေးပို့ပြီးတော့လုပ်ငန်းကော်မတီမှာဆွေးနွေးရအောင်မှဖြစ်တယ်။ပြီးမှဒါနဲ့အဲ့ဒီဆွေးနွေးချက်တွေက UVDGC ကိုရောက်မယ်။အဲ့တော့ကနလနောက်အတွင်းမှာဘလို့မှနောက်တဲ့အဆုတွေမှာ
2019
မရှိဘ
ူး
တကယ်တော
့ကြော်တော့မှာပဲ2015ခုနှစ်ဥသိန်းစင်အစိုးရလက်ထက်မှာ NCA အပြစ်အစာချုပ်ကိုလက်မှတ်ထိုးထားတဲ့လက်နက်ကင်ဆယ်ဘွဲ့တွေကအတော်များများအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးစီးခဲ့ပြီဖြစ်ပေမဲ့ RCSSSC ကတော့ရှမ်းပြည်နယ်လင်းကင်းမှာကျင်းပတဲ့ဆွေးနွေးပွဲကိုတပ်မတော်ကတားမြစ်ခဲ့တာကြောင့်အစိုးရနဲ့ RCSS ကြားတင်းမာမှုတွေရှိခဲ့တာပါအခုတော့ RCSS နဲ့အစိုးရတို့ကြားညှိနှိုင်းမှုပြေလည်သွားပြီမို့27ရာစုပင်လုံညီလာခံကိုကြကြံမတိုင်ခင်သို့မဟုတ်ကြံအပြီး AB လကုန်ပိုင်းလောက်မှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်မိကြောင်းပုံအမျိုးသားလူမျိုးရေးအဖွဲ့ PNL ဥက္ကဋ္ဌဦးခွန်မြထွန်းကပြောပါတယ
်ကျွန်တော်တို့ကဘာပြောဒီမျိုးသားဖြစ်နိုင်နေဆွေးနွေးပွဲတွေ27ရာစုပင်လုံရဲ့အခြေခံတွေဖြစ်တာ哦27ရာစုပင်လုံရဲ့အခြေခံတွေဖြစ်တဲ့ဒီလုပ်ဖို့ရထားတဲ့မျိုးသားဖြစ်နိုင်နေဆွေးနွေးပွဲတွေကျင်းပနိုင်ရတော့လည်းဒါအရေးကြီးပါတယ်အဲ့လိုကျင်းပနိုင်အောင်လည်းပဲဒကာကန်ရှင်ရရောဒါဒီအစိုးရတက်မဟိုလွှတ်တော်တက်မရိယဘက်ကရောနိုင်ငံရေးပါတီပြောဝိုင်းစင်လာပြီးတော့မှဒါကိုတိုက်တွန်းကြတာမျိုးရှိပါတယ်အဲ့တော့အခု RCSS ကိုယ်စားလှယ်ပြောသွားသလိုပေါ့လေအစိုးရကပြောထားတဲ့သဘောထားတွေကိုသူတို့ RCSS တွေမှာအခြေလဲဆွေးနွေးပြီးတော့မှအကောင်းဆုံးပြောင်းချိန်ပါမယ်ဆိုတဲ့သဘောထားမျိုးလည်းဒီနေ့ဆွေးနွေးပွဲမှာပြေးနိုင်ကြတာလည်းဒါကကျွန်တော်တို့ညောင်းနေတဲ့တရားမတန်နေသို့မဟုတ်တရားအရှိန်အောင်မှဖြစ်နိုင်တဲ့အလားအလာကောင်းတရားပါပဲ
မြန်မာနိုင်ငံတွင်တိုင်းဒေသလက်နက်ကိုင်22ဖွဲ့ရှိတဲ့အထက်မှာအခုဆိုရင်10ဖွဲ့က NCA ကိုလက်မှတ်ရေးထိုးလိုက်တာကြောင့်နောက်ထပ်17ဖွဲ့ကြံနေသေးတာပါ NLD အစိုးရနဲ့တပ်မတော်ကလှုပ်ဆောင်နေတဲ့ကြိုးပမ်းမှုတွေအရဆိုရင်ညဉ့်ညဉ့်ရေးလုပ်ငန်းစဉ်ဟာအားရစရာမရှိဘူးလို့စိုင်းကျော်ညွန့်ကဝေဖန်လိုက်ပါတယ်14ချိန်မြောက် UPDJC အစည်းအဝေးကိုနေပြည်တော်က NRPC ရုံးမှာဖေဖော်ဝါရီ29ဒီကနေ့မွန်းလွဲပိုင်းကကျင်းပခဲ့ပေမဲ့ 21 ရာစုပင်လုံညီလာခံပြန်လည်ကျင်းပရေးကိစ္စကိုတော့ဆွေးနွေးခဲ့ကြတာမရှိပါဘူးအစိုးရလွှတ်တော်နဲ့တက်မတော်သားကိုယ်စားလှယ်တွေတိုင်းသားလက်နက်ကိုင်ကိုယ်စားလှယ် EAO တွေနဲ့နိုင်ငံရေးပါတီအစုအဖွဲ့ကိုယ်စားလှယ်တွေအပြင်ငြိမ်းချမ်းရေးအကျိုးဆောင်တွေတက်ရောက်တဲ့ဒီအစည်းအဝေးမှာတော့မကြသေးခင်က NCA အစာချုပ်မှာလက်မှတ်ထိုးလိုက်တဲ့မွန်ပြည်သက်ပါတီနဲ့လောက်ဒီမိုကရက်တစ်အစည်းအရုံးတို့ကိုကြိုဆိုကြပြီး UPDJC အဖွဲ့ဝင်တွေအဖြစ်သတ်မှတ်လိုက်ကြပါတယ
်ကိုညာဝဲအောင်ပြောပြသွားတာပါရှင်အခုမြန်မာရွှေ့ပြောင်းအလုပ်သမားတို့ဖန်စီခံရတဲ့အကြောင်းကိုပြောပြပေးပါဦးမယ်မလေးရှားနိုင်ငံနဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံစုံခလာပြည်နယ်စရောင်းခရိုင်ဘက်မှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား6ဦးကိုထိုင်းအာဏာပိုင်တွေကဖန်စီခဲ့ပါတယ်လူကုန်ကူးသူတွေလာလေ့ရှိတဲ့လမ်းကြောင်းကနေထိုင်းရဲတပ်ဖွဲ့ဝင်တွေက10ဦးထက်မနည်းတဲ့မြန်မာအလုပ်သမားတွေကိုဖမ်းဖို့ကြိုးစားတာမှာကြံသူတွေကထွက်ပြေးလွတ်မြောက်သွားခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင
်ထိုင်းမလေးနယ်ဆက်စုံကလာပြည်နယ်စတောင်းခရိုင်အတွင်းကနေမလေးရှားနိုင်ငံတွေကိုခိုးဝင်ဖို့အတွက်ကြိုးစားကြတဲ့မြန်မာနိုင်ငံသား12ဦးကိုထိုင်းနယ်ခြားစောင့်တပ်ဖြစ်တဲ့အမှတ်4334တပ်ဖွဲ့ကလူကုန်ကူးသူတွေလာတဲ့လမ်းကိုစောင့်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့တွေတဲက6ဦးကိုသာဖမ်းဆီးနိုင်ခဲ့ပြီးတန်တဲ့သူတွေကထွက်ပြေးလွတ်မြောက်သွားခဲ့တာပါ။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကတော့ထိုင်းမလေးနယ်စပ်မှာလူကုန်ကူးမှုတွေဆက်ရှိနေတယ်ဆိုတဲ့သတင်းတွေရထားတဲ့အကြောင်းအခုလို့ပြောပြပါတယ
်။ဆက်ရှိနေတယ်နောက်လည်းဆက်ပြီးတော့ဖြစ်အောင်မှာရှိတယ်။ကျွန်တော်တို့သတင်းရှယ်လက်တွေရထားတာလည်းအများကြီးရှိတယ်။လက်ရှိတဲ့လူကုန်ကူးတွေကြတယ်နောက်လည်းဆက်ပြီးတော့ဖြစ်ဖို့ရှိတယ်။
ဖန်စီခံရတဲ့မြန်မာနိုင်ငံသားတွေဟာထိုင်းမြန်မာနယ်ဆက်ကော့တောင်းရနောင်းလန်းကနေမလေးရှားနယ်ဆက်ကိုတွားရောက်ခဲ့ကြတာဖြစ်ပြီးမလေးရှားနယ်ဆက်ကလူကုန်ကူးသူတွေအသုံးပြုတဲ့လမ်းမှာသူတို့ကိုဖန်စီမိခဲ့တာပါသူတို့တွေဟာမြန်မာနိုင်ငံသားမှတ်ပုံတင်တွေကိုသာကင်ဆောင်ထားကြတာဖြစ်တယ်ဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်သူတို့တွေဟာရခိုင်ပြည်နယ်ဘက်ကနေလာကြတာဖြစ်ပြီးထိုင်းနိုင်ငံထဲကိုအလုတ်ကန်ရှာဖွေဖို့အတွက်လာကြရင်းနဲ့မလေးရှားနယ်ဆက်ဘက်ကိုရောက်ရှိသွားကြတာဖြစ်တယ်ဆိုပြီးတော့လည်းဝန်ခံကြပါတယ်သူတို့တွေကိုတော့ထိုင်းအာဏာပိုင်တွေကဖမ်းဆီးထားပြီးစစ်ဆေးမှုတွေလုပ်နေစေဖြစ်ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့2018ခုနှစ်နောက်ပိုင်းမှာနိုင်ငံအစိုးရတွေနဲ့ပူးပေါင်းပြီးလူကုန်ကူးမှုတိုက်ဖျက်ရေးတွေလှုပ်ဆောင်တဲ့အခါမှာအခက်အခဲတွေရှိလာတယ်ဆိုပြီးပြောပြပါတယ်
ဘယ်ကာလအတွင်းလုံးကယင်းနှစ်ပေါင်းများစွာလုံးကကျွန်တော်တို့လူကုန်ကူးမှုကိစ္စတွေလောက်လာတယ်ဆိုတာကဒီမြန်မာသူကလူကုန်ကူးမှုတာရှိနေတဲ့တပ်ခွဲကဟောဘယ်ကကြကူညီပေးပါလို့ကျွန်တော်တို့စီကိုစာအုပ်တာနဲ့ကျွန်တော်တို့ကအဲဒီဆိုင်ကျွာလူကုန်ကူးမှုတိုက်ချေးရေးတရားဆိုင်ကိုအကြောင်းကြားတယ်ချက်ချင်းကျွန်တော်သွားနိုင်ဘယ်မှာပြဿနာဖြစ်နေဆိုတော့မလေးရှားနေကြမှာကျွန်တော်လူကုန်ကူးမှု30အောင်မြင်လိုက်တယ်အဲဒီအောင်မြင်လိုက်တဲ့ချိန်လေးမှာထိုင်းသူကလူကုန်ကူးမှုတာရှိနေနေအဲဒီရဲဆိုင်ကပါပြောလာတယ်ဆိုတော့မြန်မာဘက်ကနေပြီးတော့ဟောဒီဖက်ကိုလွန်လာတဲ့ပွဲကြဘူးသူကိုဟောဖမ်းပေးပါဆိုတော့တရားရုံးကဖမ်းဝန်းကိုထုတ်ပေးခိုင်းတယ်ပထမတည်းကကျွန်တော်တို့ရန်ကုန်ကဒီပြည်သာခိုင်ကောင်းဆောင်မျိုးအမိတရားကိုကျွန်တော်ဝန်းရဲထုတ်ပြီးတော့ဟောလုံးလိုက်ကြတယ်လုံးလိုက်အောင်မြင်သွားတယ်ဒုတိယကလေးချဖက်ကိုလူကုန်ကူးတဲ့ကိုင်းတကိုင်းကိုကျွန်တော်တို့နှိမ့်နေတဲ့အခါမှာအဲ့ဒီဝရံတောင်းတယ်ဝရံတောင်းတော့အဲ့ဒီမှာမြန်မာစိုးရဖက်ကမပြေတော့ဘူးမြန်မာဖက်ကပြောတာတော့သဘာဝကျတယ်ထိုင်းနိုင်ငံထိုင်းရဲ့ထုတ်ချာအာဏာပိုင်မြေပေါ်မှာဖြစ်နေတဲ့ရသုံးမှုတစ်ခုကိုတခြားနိုင်ငံတခြားနိုင်ငံစိုးရကကူညီပေးပါဆိုတဲ့ဖမ်းပေးပါဆိုတဲ့တရားရုံးကိုရမ်းပေးမှသာသူတို့နှိမ့်နေမယ်ဆိုရင်တော့ပြီးတော့အလုပ်လုပ်ခက်တယ်ဆိုပြီးတော့ဒီတော့ဘယ်ရှင်းရှင်းတောင်မှစာပေးယူပေးကြတယ်လောက်ကြရတယ်ဆိုတာကျွန်တော်ပြရတယ
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အစည်းနဲ့2018ခုနှစ်အတွင်းလူကုန်ကူးခံရမှုပေါင်း10ကြိမ်မှာလူကုန်ကူးခံရသူပေါင်း100ကျော်ကိုကယ်ဆယ်နိုင်ခဲ့ကြောင်း2018ခုနှစ်ကုန်မှာအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်မှာတော့ဒါရိုက်လေးလိုင်းဆွေးနွေးကန်စတင်တော့မှဖြစ်လို့ပါဝင်ဆွေးနွေးနိုင်သလိုစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။ VOE ကထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုညပိုင်းစက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေဖြစ်ပါတယ်။အခုအရင်ဆုံးတော့ကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနှာစင်ကြရအောင်ပါရှင
်ဒီသတင်းပတ်ဝါရှင်တန်မြို့တော်ကိုအမေရိကန်လွှတ်တော်အမတ်တီပြန်ရောက်လာချိန်မှာပဲတနက်ကင်ကြမ်းဖက်မှုတွေကိုထိထိရောက်ရောက်ဟန်တာရေးဖိအားပေးမှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ်ဖလော်ရီဒါပြည်နယ်ထက်တန်းကျောင်းမှာ18ယောက်သေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လဲလွှတ်တော်အနေနဲ့ထိထိရောက်ဆောင်ရွက်ပေးဖို့ကျောင်းသားတွေကဖိအားပေးနေကြတာပါတနက်ကင်ကျမ်းဖက်ဟန်တာရီတောင်းဆိုကြတဲ့ဒီအပိုင်းကျောင်းသားလှူရှားမှုတွေက BNN စစ်ပွဲအပြီးအမေရိကန်စိုးရွားကိုဖိအားပေးတောင်းဆိုတဲ့အမြင့်ဆုံးနိုင်ငံရေးအရာလှူရှားမှုတွေလို့ပြောရမှာပါ။သဗ္ဗဒေါနေထရာကိုရိုင်းလည်းကျွန်တော်တို့ရည်ယူဆောင်ရွက်ပါမယ်တခုခုလုပ်ပါမယ်ဆိုပြီးဂရီဘေးပြောဆိုထားတာပါ။တနက်ကင်သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နောက်တွဲလိုက်ပြောင်းပြစ်နိုင်တဲ့စီမီအော်တိုတနက်တွေဝယ်ခွင့်ရှိတဲ့အသက်အကန့်အသက်ကိုမြင့်ပြီးသတ်မှတ်ဖို့အတွဲလိုက်ပြစ်နိုင်မဲ့ပြည်အားမြင့်ကိရိယာတွေကိုသုံးခွင့်ပိတ်ပင်ဖို့သမ္မတထရန့်ကတိုက်တွန်းနေတာပါ။တနက်သမားတွေကိုကျင်းဆိုင်ဖို့ကျောင်းဆရာဆရာမတွေကိုတနက်ကင်ခွင့်ပေးဖို့လည်းသမ္မတထရန့်ကပြောဆိုတိုက်တွန်းနေပါတယ်
။ Why do we protect our airports and our banks, our government buildings, but not our schools?
လေသိတဲ့ဗန်ဒီအစိုးရအဆောင်တွေကိုတောင်ကာကွယ်ကြသေးတာကျောင်းတွေကိုဘာလို့အကာအကွယ်မပေးဘဲနေမလဲ။ကျောင်းတွေကိုတိုက်ခိုက်မဲ့သူတွေပြစ်မှတ်ထားဖို့မလွယ်အောင်လုပ်ရပါမယ်။ကျွန်တော်တို့ចောင်းတွေကိုတိုက်ခိုက်မဲ့သူတွေမလာနိုင်အောင်ဟန်တာရပါလိမ့်မယ်
။ဆရာဆရာမတွေကိုတနက်တက်စင်ရေးကိုတနက်ကင်ခွင့်ခွင့်ရေးတောင်းဆိုနေသူတွေကအခိုင်အမာထောက်ခံကြပါလိမ့်။ဒါပေမဲ့လည်းတနက်ပိုင်ခွင့်ကတ်သက်တဲ့ဥပဒေအစ်စ်ကိုတော့မထောက်ခံကြပါဘူး။ဖလော်ရီဒါចောင်းပြစ်ခတ်မှုမှာဒေသခံနဲ့ပြည်ထောင်စုဆိုရအာဏာပိုင်တွေကပြစ်ခတ်တိုက်ခိုက်သူလို့ဆွဆွဲခံထားသူနဲ့ပတ်သက်တဲ့ကြိုတင်သတိပေးချက်တွေကိုအာရုံစိုက်လေးထားခဲ့မယ်ဆိုရင်ဒီလိုဖြစ်ဆိုးကြုံမှာမဟုတ်ဘူးဆိုပြီး NRA မြို့သားရိုင်ဖယ်အသင်းကြီးကခုခံပြောဆိုနေတာပါ။NRA ရဲ့ပြောရေးဆိုခွင့်ရှိသူ Daniel Losses က ABC ရုံးတံကိုခုလိုပြောပါတယ
် This madman should have never been able to purchase this firearm ever
ဒီယူသွန်နေတဲ့သူတယောက်ကဒီလိုတနက်ဝဲကင်ခွင့်ဘယ်တော့မှမရသင့်ပါဘူးမိဘတွေကလည်း NRA အဖွဲ့ဝင်ထားသူတွေပါကလေးတွေကိုလည်းကျမတို့ကအတူတူပဲလို့မြင်ပါတယ်ဒီလိုအဖြစ်မျိုးထပ်ဖြစ်တာကျမတို့မမြင်ချင်ပါဘူ
းဆရာဆရာမတွေတနက်ကင်ခွင့်ကိုဒီမိုကရက်ရော Republican ရောပါတီကြီးနေရဲ့စလုံးကပြည်내အုပ်ချုပ်ရေးမှုတွေကလက်မခံပါဘူးဆရာဆရာမတချို့ကလည်းလာလူပါပဲထက်တန်းကျောင်းဆရာမတယောက်ဖြစ်တဲ့ Ashley Card က ABC ရုပ်သံကိုအခုလိုပြောပါလေ
In the classroom I don't know I mean I have a 7 year old and I
စာသင်ခန်းထဲမှာမဖြစ်နိုင်ပါဘူးရှင်ကျမဆိုလိုတာကကျမမှာ9နှစ်အရွယ်ကလေးရှိတယ်သူစာသင်ခန်းထဲမှာလက်နဲ့ရှိတယ်ဆိုတာမျိုးသိပြီးစိတ်မသက်မသာဖြစ်နေတာမျိုးကျမမဖြစ်စေချင်ပါဘူးတနက်ကကြီးထိုးထားတာဟုတ်ဟုတ်မဟုတ်ဟုတ်ပေါ့ရှင်
တနက်ကင်ခွင်းနဲ့ပတ်သက်တဲ့ထူးထူးခြားခြားဥပဒေတွေရဲ့လွှတ်တော်ကအတည်မပြုနိုင်ခဲ့တာဟာနှစ်ပေါင်း20ရှိခဲ့ပါပြီ။ဒီမိုကရက်ပါတီဝင်တွေကတော့အတွဲလိုက်ပြောင်းပြစ်နိုင်တဲ့တနက်တွေကိုတားမြစ်ရေးဥပဒေအစ်စ်ကိုပြဋ္ဌာန်းချင်နေကြပါလေ။ဒီမိုကရက်အောက်လွှတ်တော်အမတ်တက်ဒော့ချ်ကအခုလိုပြောပါလေ
။ We continue to suffer a mass gun violence problem that is uniquely American.
America ပြည်တော်စုမှာပဲတခြားနဲ့မတူပဲလူတွေအစုလိုက်အပြစ်ခံရတဲ့ဖြစ်ပျက်တွေကျွန်တော်တို့ကြုံနေရတာပါ America မှာပဲကျွန်တော်တို့ဘာမှထိထိရောက်မလုပ်နိုင်လို့ကျောင်းမှာကလေးတွေအပြစ်ခံနေရတာကိုကြုံနေရတာပါဒီ America မှာပဲတနက်ရောင်းတဲ့ corporation ကြီးတွေရဲ့ကြိုးစည်းဝါကိုကာကွယ်ဖို့ကျောင်းသားလေးတွေရဲ့အသက်ကိုစတဲ့နေရတာပါ
American ပြည်တော်စုမှာတနက်ကင်ခွင့်လုံးဝပိတ်ပင်တဲ့ဥပဒေမျိုးပေါ်လာဖို့ဆိုတာကတော့ Republican အများစုလွတ်တော်ကိုလွှမ်းမိုးနေတဲ့ကာလမှာဖြစ်နိုင်ခြေလုံးဝမရှိသလိုမျှော်လင့်လို့လည်းရမှာမဟုတ်ပါဘူးဒါပေမဲ့လည်းပါတီကြီးနှစ်ခုကြားမှာသဘောကွဲလဲမှုနေနေနဲ့ အရေးယူဆောင်ရွက်နိုင်မယ့်ကိစ္စတွေအတွက်တောင်းဆိုတဲ့နိုင်ငံကြီးရည်ချင်ကတော့မြင်လာနေပါတယ်။ဗာဂျီးနီးယားတက်တက္ကသိုလ်ပြစ်ခတ်မှုကွန်ရက်တစ်ကနဲ့နေဗာဒါပြည်နယ်လက်စ်ဗေးဂတ်ပြစ်ခတ်မှုတွေအပြီးလွှတ်တော်အနေနဲ့တနက်ဟန်တားရေးကိုထိထိရောက်ရောက်မလုပ်နိုင်ခဲ့ပါဘူး။ဖလော်ရီဒါပြည်နယ်နဲ့တခြားပြည်နယ်ကကျောင်းသူကျောင်းသားတွေကတော့ဒီချိန်ကတော့အရင်ကနဲ့မတူစေရဘူးဆိုပြီးအခိုင်အမာပြောဆိုနေကြပါခင်ဗျာ။
ကိုသိန်းထိုက်ဦးစီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ဖြစ်ပါရဲ့ရှင်။အခုအင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်စတင်တော့မှာဖြစ်ပါရဲ့။ဆွေးနွေးပွဲကိုစီစဉ်ဦးဆောင်သူမတ်တင်ကြီးထိုင်နဲ့ထုတ်လွှင့်ရေးမှုကိုညာဝဲအောင်တို့ရဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုစတင်လိုက်အောင်ပါရှင
်။မင်္ဂလာပါရှင်။ VOE ရဲ့အင်္ဂါညညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ချိုးဆိုပါရဲ။ကျွန်မတင်ကြီးထိုက်ပါ။ဒီကနေ့ညမှာတော့ဒီလိမ်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြမဲ့သူတွေလည်းရောက်နေပါပြီ။ဒီမြန်မာနိုင်ငံမှာဆိုရင်လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုတွေကဘလောက်ကျေပြန့်နေပြီလဲ။ဘလို့အခြေအနေတွေကိုအခွင့်ကောင်းယူပြီးတော့ဖြစ်နေပြီလဲ။နောက်လူမှုအတိုင်းအဝိုင်းကရောဒါတွေကိုလက်သင့်ခံထားပါသလား။ဒါတွေကိုဆွေးနွေးကြဖို့ပါရှင်။အရင်ဆုံးတော့ကျွန်မဒီအစောပိုင်းတုန်းကဒီကိုယ်တိုင်ကြုံတွေ့ခဲ့ရသူတူဖြစ်တဲ့ဒီမတန်းတန်းနိုင်ရဲ့ပြောပြချက်ကိုကျွန်မအရင်ဆုံးဟိုကြိုပြီးတော့မေးထားပါတယ်အဲ့ဒါလေးအရင်နားဆင်ကြည့်ကြရအောင်ပါရှင
်ညီမကကျတော့ဟိုဘာသာစကားတင်နေဆီမှာလုပ်တယ်ပေါ့နော်လုပ်တော့ညီမတို့ကအိမ်နေအိမ်နေကိုလိုက်တင်ရတာပေါ့တရက်ကွက်ဟိုကိုရက်ကွက်မဟုတ်ဘဲလဲသွားလာနေတာပေါ့နော်သွားတဲ့အခါမှာဒီပြောနေတာအဲ့အဝတ်စားကြောင်ဆိုတဲ့ကိစ္စကတော့လုံးဝမဟုတ်ဘူးပေါ့လို့ဆိုညီမတို့ကစာတင်နေဆီမှာနေဖြစ်တော့ပို့ပြီးတော့မှဟိုအဝတ်စားကိုဟိုဒီဒီတဲ့တင်ဒီမွေးချက်အောင်တင့်တော်အောင်နည်းနည်းဝတ်စားသွားလာနေတာပဲပေါ့နော်သွားလာတော့ညီမကအဲ့ဒီမြို့တကုံမှာစားသွားတင်တယ်မြို့တကုံကဟိုးချောင်းကြက်ကြလည်းမဟုတ်ဘူးဒီဟိုဒေလီကလာနဲ့တိတ်မဝေးလာဘူးအဲ့ဒီဂျမနီချောင်းလမ်းပါညာအဲ့ယူနီယံကြီးပေါ့နော်အဲ့နားလေးကိုသွားတော့ကိုကခီးလေးဆောင်ပြီးတော့ညနေ3နာရီလောက်ပေါ့အဲ့တော့မိုးကြီးကတော့ဖွဖွဲလေးကျနေတာကိုကခီးလေးဆောင်ပြီးသွားတယ်သွားတဲ့အချိန်မှာအဲ့အနောက်ကနေပြီးတော့ကိုဟိုတစ်ချက်ဆွဲလှန်တယ်ပေါ့ဆွဲလှန်တော့လေကိုယ့်ရဲ့မတိစိတ်ကတော့ဟဲ့ဒါဟိုအတိပြုံးရောင်များလှမ်းစတာလားဆိုပြီးတော့ဟိုတစ်ချက်အငိုက်ပေါ့အဲ့ဒီမှာသူကချို့လေးဆွဲလှန်ပြီးသူ့လက်ကတခါလေးကိုယ်ရင်ဘက်စီကိုခံရောက်လာတာ။နောက်လာဆိုသူ့ရဲ့ရည်ရွယ်ချက်ကတော့ဒီရင်ဘက်ကိုကင်လိုက်မယ်ဆိုတဲ့စိတ်မျိုးဖြစ်ပါလိမ့်မယ်။အဲ့ဒါကိုဒါပေမဲ့ညီမကလွယ်အိတ်ကိုဆင်းသက်လွယ်ထားတယ်လွယ်ထားတယ်ညီမရဲ့ဆင်းသက်ကျိုးနဲ့သူ့လက်နဲ့ညှိပြီးတော့သူကသူ့လက်စပင်းပေါ်ကဆိုတော့ခမန်းကလေးဖြစ်တော့တို့ရင်းမကြောက်လည်းမရောက်ပဲနဲ့ဒီရင်ဘတ်တီကိုလိုဆက်ချောက်ချမ်းလက်ကြီးလေးရမ်းသွားတဲ့လိုမျိုးပေါ့နော်ပုံပုံနဲ့နှစ်ချက်လောက်ရမ်းသွားတဲ့လိုမျိုးဖြစ်သွားတာပေါ့ဖြစ်တော့အဲ့ဒီရင်ဘတ်တီနာသွားတာအဲ့ဒါကအဲ့ဒါလည်းဖြစ်တာတစ်ခါအဲ့ဒါဖြစ်ပြီးတော့နောက်တမမလောက်ပဲချမ်းမယ်ထင်တယ်နောက်တစ်ခါကျတော့စင်ငန်းညွန်စုံမနာကမှာစုံမနာဆိုတာကဟိုဘယ်လိုပြောမလဲစင်ငန်းညွန်မှာနေရာကောင်းလေးဖြစ်ပါတယ်ဒါတော့အင်ညာဝင်းအင်ညာဝင်းနောက်တစ်ခုကို YS ကျောင်းသားလေးပါပေါ့အဲ့တောင်းလာလိမ့်မယ်လေအဲ့လိုပဲလမ်းလျှောက်တော့နေနဲ့အဲ့စပိန်တစ်စီးပဲကိုနာချက်တော့ချက်လာချက်တော့ချက်လာနေပြီးတော့ကိုလည်းလမ်းလျှောက်ကိုလည်းကိုရှောင်းနေတော့အငိုင်းနေတာပေါ့နော်ဒီစပိန်ဘာလို့ချက်သွားနေလဲဆိုတာကိုမြင်နေုံတော့ပဲရှိတယ်တတိလုံးဝမထားမိဘူးအဲ့ဒီမှာသူအနောက်ကနာပြီးတော့ပြင်မောင်းလာရိုက်သွားတာရိုက်ပြီးသူထွက်သွားတယ်အဲ့တော့ပြောချင်တာကခုနအဖြစ်အပြည့်နဲ့အဖို့ဖြစ်ဖြစ်နဲ့လက်လုံးဝစပိန်နဲ့ပဲနောက်တစ်ချက်ကအဲ့ဒီလိုသူသွားလိုက်တဲ့အချိန်မှာခုနအဖြစ်ပြန်မာရောအခုမှရောလက်ကလုံးမှာဘာမှဖြစ်လဲဆိုတော့ကိုကဘာမှမလုပ်နိုင်နိုင်ဘူးဒီဒီရှင်းတော့ကြည့်လိုက်တော့တရားမှမရှိဘူးကိုမြောက်တကုံမှာဖြစ်သွားလဲအညာဝင်းအညာအကုန်လုံးလုံးချုံချုံကိုကိုအတကုံကုန်းအော်ရင်တော့မကြားရတဲ့အနေအထားအဲဆိုမှတော့ကျတော့လေခါတိုင်းတော့အဲကျောင်းသားတွေပဲဖြစ်တဲ့ကြောင့်သူရှိပါတယ်ဒါပေမဲ့သူတို့ကဒီခွင့်ရေးကိုစောင့်နေတယ်လုံးဝလူမရှိတဲ့အချိန်နဲ့ကိုရောက်တဲ့အချိန်နဲ့သွားတိုက်ဆိုင်တာပေါ့
ဟုတ်ပါတယ်ဒီလိုလိမ်ပိုင်းဆန်ရာထိပါစော်ကားခံရမှုတွေဟာနေ့စဉ်နဲ့အမျှလူမျိုးဘာသာအသက်အရွယ်မရွေးကြုံတွေ့နေကြရတာပါအခုနောက်ပိုင်းမှာကြားသိလာရတာတွေကတော့ဒါအသက်မပြည့်သေးတဲ့ကလေးငယ်တွေအသက်မပြည့်သေးတာဆိုတာက18နှစ်မပြည့်သေးတာကိုပြောတာမဟုတ်ပါဘူးဒီအကူအညီပေးရေးပရဟိတလုပ်ငန်းတွေလုပ်နေတဲ့ကိုဖိုးစော်ကူညီပေးခဲ့ရတဲ့အခြေအနေတွေကိုလည်းနားဆင်ကြည့်ကြပါအောင်ရှင
်ဟုတ်ခုနောက်ပိုင်းကျွန်တော်တို့ကြုံရတာကတက်ငယ်တွေပေါ့တက်ငယ်တွေတက်ငယ်မရင်းဆိုရမှာအရင်တော့တော့တက်ငယ်မရင်းဆိုတာက15-16အဲ့ဒီအရွယ်ဖြစ်ပြီမဲ့ခုနောက်ပိုင်းကျတော့4မိနစ်တို့3မိနစ်တို့ဒီလိုအရွယ်အထိအောက်ခြေအထိကိုရောက်လာတဲ့အခါကျတော့တော်တော်စိုးရိမ်ရတဲ့အနေအားဖြစ်လာပါတယ်။ပြီးခဲ့တဲ့ကျွန်တော်ရပိုင်းနောက်ကကျွန်တော်ပန်းလိုင်းကုန်းတရအောက်မှာဒ ီအရမပီပြခံရတဲ့ကလေးဆိုရင်ဒါလေးနှစ်မပြည့်တပြည့်အရွယ်လေးဖြစ်တယ်။နောက်အစာရေစာပြက်လက်ပြီးတော့နည်းနည်းလေးခန္ဓာကိုယ်ကြုံတည်တဲ့ကလေးမျိုးပဲဖြစ်နေတယ်။ဒီလိုကလေးမျိုးကိုကျွလွန်လာပြီဆိုတော့ဒါကပြောမယ်ဆိုရင်ဒါဟိုကျွန်တော်တို့လူပွဲစီတစ်ခုကိုချင်းချောက်တယ်လို့လည်းဟိုကျွန်တော်အနေနဲ့ဟိုယူဆပါတယ်။နောက်ဒီလိုဟာမျိုးသက်တိုက်ဖြစ်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီမိဘတွေနောက်ကျွန်တော်တို့ရဲ့ဒီကျောင်းပတ်ဝန်းကျင်နေရာအစဟိုပြောမယ်ဆိုရင်ရုံရုံစိတ်ချရတဲ့အနေအထားတစ်ခုကိုဟိုပြောမယ်ဆိုရင်ဟိုချင်းချောက်နေတယ်လို့လည်းကျွန်တော်ယူဆပါတယ်က
ြ။ဟုတ်ကဲ့ပါရှင်။ဒါကတော့ဒါကိုယ်တိုင်တွေ့ကြုံခဲ့ရတဲ့သူတွေနောက်တစ်ခါဒီလိုကိစ္စမျိုးတွေကိုဒါကိုယ်တိုင်လိုက်ပါပြီးတော့ကူညီပေးနေရသူတွေရဲ့အတွေ့အကြုံတွေပါ။အဲ့တော့ပါဝင်ဆွေးနွေးမဲ့သူတွေကိုကျွန်မဖိတ်ခေါ်ချင်ပါတယ်။ပထမဆုံးတော့ဒါလူငယ်ရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ဒါမတ်တင်စာရွှန့်လက်ရေးကိုကျွန်မဖိတ်ခေါ်ချင်ပါတယ်။မတ်တင်စာလိုင်းပေါ်မှာရှိပါတယ်နော
်။
ဟုတ်ကဲ့ရှင်။မတ်တင်စာရဲ့အဲ့တော့ဒီလိန်ပိုင်းဆိုင်ရာထိပါကျူးလွန်မှုဆိုတာမှဒါအမျိုးသမီးတွေလိုပဲလူတွေကပြေးမြင်လိုက်ကြတာပါ။ကလေးတွေဒါအမျိုးသားတွေနဲ့လည်းသက်ဆိုင်ပါတယ်ဒါအမျိုးသားတွေမှလည်းဒါဟိုခံရတဲ့ဟာတွေရှိပါတယ်။ဒါပေမဲ့ဒီအများစုမြင်ရတာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေကပို့ပြီးတော့ပြစ်မှတ်ထားခံရတာပေါ့နော်။အခုနောက်ပိုင်းလူမှုကွန်ရက်တွေကလည်းပွင့်လင်းလာပြီးဆရက်ခါရောက်တော့ပို့ပြီးတော့ညင်လာရတာပေါ့။အဲ့တော့ဒီလိုကိုခံရပြီဟေ့ဆိုတဲ့အချိန်မှာလူမှုအတိုင်းဝိုင်းထဲမှာပွင့်ပွင့်လင်းလင်းဟိုကိုကပြောပြလိုက်လို့ကူညီမဲ့အတိုင်းဝိုင်းမျိုးအခြေအနေမျိုးမြန်မာလူအဖွဲ့အစည်းထဲမှာရှိပါပြီလား။ဘလောက်ထိအောင်ဒီကိစ္စတွေကိုဟိုဝင်းရံပေးဖို့အားပေးမဲ့လူမှုအတိုင်းဝိုင်းမျိုးဖြစ်နေပါပြီလားရှင်ကျွန်မတို့လူမှုအတိုင်းဝိုင်းက
တော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအားဖြင့်ဖြစ်စေဘာသာတရားအားဖြင့်ဖြစ်စေလူကြီးသူမတွေရဲ့အထွေးခေါ်ပိုင်းဆိုင်ရာသူတို့ရဲ့သုံးမသွန်သင်မှုဟာအခုချိန်ကြီးကိုကျွန်တော်တို့နိုင်ငံမှာဆိုတကယ်ကိုဟိုနောက်ကွန်ဆာဗေးတစ်ပေါ့နော်တကယ်ကိုရှီယိုးဆွဲဆန်ပါတယ်ဆိုဒီလိုကိစ္စတွေဖြစ်လာတဲ့အခါမှာသူတို့ရဲ့ကန့်ကွက်ဖြစ်ရှင်ပေါ်မှာကျွန်တော်တို့လိုလာတဲ့ဖြစ်တဲ့ဖြစ်တတ်တဲ့ဟာတော့မဖြစ်နေသေးဘူးရှင့်အဲ့တော့ဒီလိုပြဿနာမျိုးကြုံလာပြီဆိုအရင်ဆုံးကတော့ဒီအမျိုးသမီးငယ်လေးတွေကိုတကယ်ရောမင်းတို့အာသူတို့ရဲ့ဟိုသူတို့နေထိုင်ပုံသူတို့ရဲ့အဝတ်အစားကသူတို့ရဲ့ဟိုအချိန်ကာလပေါ့နော်ဘယ်အချိန်မှဖြစ်သွားကြရလဲဒါတွေကိုအရင်မေးကြတယ်ညံကြတယ်နောက်ဒီရဲဌာနကိုသွားမယ်ဆိုလဲရဲကိုသွားဖို့အတွက်ကိုသူတို့မှာဒီမိသားစုအဆက်တိတ်ခါဒါတွေပေါ့နော်အဲ့တရားရုံးစိတ်ဟိတ်ဒါတွေကိုတုံ့ပြန်ရတဲ့ခါကျတော့အမှန်တရားကိုရင်ဆိုင်ဖို့ဆိုတာသူတို့ရဲ့မိသားစုကိုစိတ်ခါအဆက်တိတ်ခါမိန်းကလေးငယ်ကိုမထိန်သိမ်းနိုင်ရကောင်းလားအဖေရဲ့မျက်နှာပေါ်မှာထားရမလဲဆက်သမီးဒီလိုကြီးနေနေပဲဟိုဒါကိုဟိုဖုံးကွယ်ဖို့ကြိုးစားတာကျူးလွန်ခံရတဲ့လူကိုအပြစ်တင်တဲ့ကိစ္စမျိုးကပုံများတယ်လို့ကျွန်တော်တို့ဟိုလက်ရှိမှာတော့ကျွန်တော်မြင်နေရတယ်ပေါ့နော်။နောက်ဒီလိုဖြစ်တဲ့ကိစ္စရဲ့ဒီမှာဆိုရင်ပုံဝင်စဉ်အမြင်ပေါ့အမျိုးသမီးငယ်တယောက်ကဒါမှမဟုတ်အမျိုးသားငယ်တယောက်ဖြစ်စီနော်။ဒီလိုမျိုးကအမျိုးသားငယ်တွေမှာလည်းကြုံတွေ့တာပါလေ။ကြုံတွေ့ရများပါလေ။ဒါပေမဲ့အမျိုးသားငယ်လေးတွေသူတို့ဒါမျိုးဆိုရင်ဒါအမျိုးသားဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကမဖြစ်နိုင်ဘူးဆိုတာမျိုးယူဆတာမျိုးရှိသလိုအမျိုးသားဖြစ်တဲ့အတွက်ကြောင့်မို့ဒီကိစ္စကညှနာကြမှာမဟုတ်တာ။ဒါမျိုးနဲ့အမျိုးသားငယ်လေးတွေကျူးလွန်ခံရတဲ့အမျိုးသားငယ်လေးတွေလည်းနှုတ်ဆက်သွားရည်လည်းအများကြီးရှိလို့ဒီကလေးတွေဖြစ်တယ်ဆိုရင်တော့နောက်ဆုံးအခုဆိုရင်ဟိုစင်စီတွေပေးကြတာပေါ့နော်။ဒါလည်းဆိုတော့ internet တောက်ဖြစ်တယ်အဝတ်အစားတောက်ဖြစ်တယ်နောက်အရမူးသွားလို့စိတ်ခတ်အောင်မရှိလို့ဒီလိုဒါတွေကစင်စီတီးတာမှာဒါတွေကစင်စီပါတို့လူမှုအတဝိုင်းကပွန့်ပွန့်လင်းလင်းဟိုလက်ခံရမှာပါလဲဆိုတော့ဒီလိုကိစ္စတွေဖြစ်တာဟာကျွလုံနဲ့သူရဲ့စိတ်တဲ့အဆင့်တန်းနောက်အောက်ကျနေလို့စိတ်တဲ့အဆင့်တန်းဟိုမရှိလို့ဆိုတာမျိုးကျမတို့လက်ခံဖို့လိုပါတယ်အဲ့ဒါကိုကျမတို့အစိုးရကိုယ်တိုင်ကလက်ခံဖို့လိုတယ်ကြီးသူကလည်းလက်ခံဖို့လိုတယ်အတဝိုင်းကလက်ခံဖို့လိုပါတယ်အဲ့လိုလက်ခံလာတာလည်းတကယ်ဟိုပြဿနာအရင်းမြစ်ဖြစ်တဲ့စိတ်သက်ဟိုမြင့်မားလာအောင်အဲနော်ဒီပြဿနာဟိုအရွယ်တကူပါဝါအာဏာအသုံးပြုအတက်မှမပြုတ်ချင်မိအောင်ဟိုတကယ်ဟိုဘာလို့ပြောကြတယ်ကွန်ဆန့်လို့ပြောတာပေါ့နော်သဘောတူလိုက်လျောမှုပါအမျိုးသားဖြစ်စေအမျိုးသမီးဖြစ်စေတကွာသဘောတူရဲ့ခန္ဓာကိုယ်အတက်မှမကျင့်တတ်တဲ့စိတ်သက်မျိုးရှိလာတော့ကျွန်တော်မွေးမြူဖို့ဘာလို့တိုင်ဝမ်မှာတော်တော်လေးလုပ်ဖို့လိုနေတည်းရလို့မြင်ရပါတယ်ရှင်
ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါကျမဟိုအကူအညီပေးနေတဲ့အထူးသဖြင့်ကလေးငယ်တွေနောက်အကူအညီလိုအပ်သူအားလုံးပါကိုဖိုးစော်တနိုင်တပိုင်းကူညီပေးနေတဲ့ကိုဖိုးစော်ကိုကျမဒီကိစ္စနဲ့ပတ်သက်ပြီးတော့မေးထားတာလည်းရှိပါတယ်ရှင်အဲ့ဒါလည်းကျမဖွင့်ပြချင်ပါတယ
်ဒါရှိပါတော့ဟိုအစိုးရကိုယ်တိုင်ကလည်းမတွက်ကြဘူးနောက်တစ်ခုကဒီအစိုးရဌာနတွေအပိုင်းမှာလည်းဌာနကြီးကလည်းဒီဘက်မှာလက်တော်မှာအာရုံစိုက်နိုင်ကြမရှိဘူးဘာကြောင့်မရှိရလဲဆိုတော့ဟာကြတော့လေကျွန်တော်တို့အနေနဲ့ဟိုပြောမလို့ဟိုတိုက်တော်လဲဒီပုံမှာဟိုနားမလည်ဘူးပေါ့နော်ဟိုဖြစ်ကျွန်တော်တို့တကယ်တကယ်ဖြစ်စင်တာကအခုချိန်မှာကျောင်းတွေရောရက်ွက်တွေရောမှာတကယ်ဒီလူလူလောက်စားမှုတွေနဲ့ပညာပေးဟိုစီယုံနာတွေဟောပြောတာတွေခြေလေးတွေကို ကျွန်တော်တို့ဒီအသိပညာပေးတာတွေအဲ့လိုပဲမိဘနဲ့ဒီကလေးရေချာမှာဒီအန်ရမဖြစ်ပွားအောင်ဘယ်လိုမျိုးဟိုတရင်းနေဆက်လဲကြမယ်မိဘရောဒီကလေးတွေကိုဘယ်လိုမျိုးတုံ့ပြန်ဆုံးပါမလဲကလေးတွေကိုလည်းအန်ရဖြစ်လာတဲ့အခါကျရင်ဘယ်လိုလုပ်ရမလဲဒါတွေကိုဟိုလှုပ်ဆောင်တဲ့လှုပ်ဆောင်မှုမျိုးဘာမှမတွေ့ရဘူးနောက်တစ်ခုကဥပဒေကြောင့်အရတကယ်ကိုထိရောက်တဲ့ပြစ်ဒဏ်တွေကိုချမှတ်တာမတွေ့ရဘူးကျွန်တော်ကိုယ်တိုင်ကူညီခဲ့တဲ့တန်ငယ်မရင်းတစ်ခုဆိုလို့ရှိရင်တနည်းကျော်ကြာသွားတယ်အထောက်အထားကြီးလည်းအကုန်လုံးခိုင်လုံတယ်ကျွန်တော်အဖက်ဖက်ကမှတ်တမ်းမှတ်ရတယ်ဒီလိုသက်တည်တွေလည်းပြည့်စုံပါလေနဲ့အခုဟိုတရားရုံးပေါ်မှာတနည်းကျော်ကြာသွားတယ
်ဟုတ်ကဲ့ရှင်ကိုဖို့ဆိုချေးစုပါအဲ့တော့ကျမမတန်းတန်းနိုင်ကိုဖိတ်ခေါ်ချင်ပါတယ်မတန်းတန်းနိုင်ကတော့ဒါ तू ကိုယ်တိုင်ကြုံတွေ့ရတယ်ဒါပေမဲ့ तू လည်းမတိုင်ပြစ်ခဲ့ပါဘူးရှင်ဆိုတော့မတန်းတန်းနိုင်ကြားပါလားရှင်
ဟုတ်ကဲ့ကြားပါရစေ
ဟုတ်ကဲ့အဲ့တော့မတန်းတန်းနိုင်အနေနဲ့ကိုယ်တိုင်ကြုံတွေ့ရတယ်မတိုင်ပြစ်ခဲ့ဘူးပေါ့နော်ဘလို့အခြေအနေကြောင့်ဒါဟိုတရားတပောင်ကိစ္စမလုံနိုင်ခဲ့တာလဲရှင်ဘလို့အခြေအနေဘလို့အခက်ခဲတွေရှိပါလဲ
ဟုတ်ကဲ့ဘလို့အခက်ခဲရှိနေဆိုတော့ဟိုဖြစ်တဲ့အချိန်ကဘယ်သူမှမရှိဘူးတိတ်ဆက်ပေါ့နော်ဟိုပုံမှန်မလို့လည်းမကြုံမြင်တဲ့တည်းလည်းမရှိဘူးဒါတိတ်ဆက်နောက်တစ်ချက်ကတော့ဟိုတိုင်တဲ့အဆင့်ကိုနောက်ထားလို့ပထမဆုံးကအိစားတင်ပြီးသွားတာဖြစ်တယ်ဆက်တင်အိမ်ကိုပြောဒီကမှာသတိအင်္ဂါတော့ကဟုတ်လားဒီချင်းဟိုဒီရက်ကွက်တည်းကတော့မဟုတ်ဒီရက်ကွက်တည်းကလည်းမဟုတ်တော့ဘူးပြီးတာလေဒီဘယ်ကလူမှလည်းမသိပါတော့ဆိုတော့ဟိုအချိကတက်တည်မရှိတာပဲအဲ့ဒီအချိန်မှာဘာမှမျောနေမိလဲဆိုတော့ဒီသွားနေလာတဲ့နန်းဒီမှာဟို CCTV လေးတွေညာရှိခဲ့လို့ရှိရင်ငါ့ရဲ့အချိကိုတက်တည်လုတ်ပေးနိုင်မှာပဲပေါ့နော်အခုကျတော့ကိုယ်သွားတိုင်ကဘယ်လိုမှတက်တည်မရှိဘူးဖြစ်နေတဲ့အတွက်ကြောင့်မတိုင်ကြည့်ခဲ့တာပါဟုတ်
ဟုတ်ကဲ့အဲ့တော့ဒီလိုကိုကထိပါခံရတယ်ဒါကျူးလွန်ခံရတယ်ဆိုတဲ့ခါရောက်တော့ဒီကိစ္စကနှစ်နဲ့ချီကြာလာတာလည်းဖြစ်ဖြစ်မယ်လနဲ့ချီကြာလာလည်းဖြစ်မယ်ဒီကိစ္စကိုမိမိပျောက်ပျောက်ဖြစ်သွားပါသလားစိတ်ပိုင်းဆန်ရမှာရောဘာဒီများခံစားရပါလဲ
အော်စိတ်ပိုင်းဆန်ရဖြစ်တာပေါ်မှာရေဟိုဒီကိုကဒါရှင်းမဲ့တခြားကြီးကြီးမမဖြစ်သွားတဲ့လူကြီးနဲ့ဆိုင်ရင်ကိုကတော်တည်တယ်ဆိုတော့မှကိုရဲ့ సై ကိုကအဲ့ဒါအခုကြီးဆွဲတယ်ဒီချက်ချက်ကကြာပြီဘယ်တော့ကြာလဲဆိုတော့ဟိုမော်စ်မှာဖုန်းနဲ့ဆိုင်ဖုန်းကြီးမသုံးရသေးဘူးဆိုင်ဖုန်းရှိရင်ကအနည်းဆုံးတော့ဒီလူကိုရှိရကိုကိုတော့ပြီးစပင်းကြီးနဲ့ရှိရဖြတ်သွားတာသူ့နောက်ကျုံယူကောင်းကောင်းမြင်နေရတယ်သူလက်တဆုံးဒီအေးစီးပဲသူနင်းသွားတယ်ဘာမှလည်းမလုပ်နိုင်နိုင်ဘူးဟိုဟိုတကုတ်ကနေလမ်းပေါက်လိုက်ချင်တာမျိုးပဲဖြစ်ဖြစ်ဟိုအော်ပလိုက်ချင်တာမျိုးပဲဖြစ်ဖြစ်လှုပ်ချင်ပြီးမယ်ဆိုင်ဝန်ရှင်ဘယ်သူမှမရှိတဲ့ခါကျတော့သူပြန်နေလာပြီးတိတိဆူဆူလုံးမအောင်လေကြောက်တယ်နော်လို့ဖုန်းမရှိတော့ဟိုလည်းသူ record မလုပ်ထားနိုင်ဘူးအဲ့အဲ့တော့ကြာနေပြီပေါ့နော်ဒါပေမဲ့အခုလေးချင်းကိုအိတ်ကြီးစားတယ်လောက်ချက်ချားလဲဆိုတော့ဟိုပင်သားတော်တော်ဒီပြန်လို့ဘာမှမယုံတော့လားအရှိရပဲနဲ့လားအနောက်ပါပဲနဲ့လားအထူးသဖြင့် seven seven ရေလို့ရှိရင်တော့ဒီကဘာလဲပေါ့ seven ကတော့တော်လို့နှာခေါင်းလုံးမြင်လိုက်လို့ချင်းဖုန်းဆိုင်ကပုံဝင်သွားပြီငါအချင်းကြီးပတ်ချင်တာလားဆိုတဲ့အမျိုးပေါ့အနောက်ဆိုရှင်လည်းဘယ်တော့မှကြောမလို့လမ်းလျှောက်လို့ရှိရင်သူ့ဟာသူကန်းလန်းဆောင်ရင်းနဲ့ပြီးကန်လာတဲ့စပင်းရဆိုတော့အထက်တက်လိုက်နဲ့ပြီးပြီးချင်းချင်းလာပြီးဖြစ်တာပေါ့နော်ဟုတ်
ဟုတ်ကဲ့ပါကျေးဇူးပါရှင်မတန်းတန်းနိုင်လိုင်းပေါ်မှာခဏနေပေးပါအောင်ရှင်ကျမကလေဒီအမေရိကန်ပြည်ထောင်စုကကိုဒတ်တနစာနဲ့ရေးသားပြီးတော့ပေးဖို့ဆွေးနွေးထားတာလေးကိုဖတ်ပြချင်ပါတယ်လိင်ပိုင်းဆိုင်ရာကျူးလွန်မှုပြဿနာတွေဟာဖွံ့ဖြိုးပြီးနိုင်ငံတွေထက်ဆင်းရဲတဲ့နိုင်ငံတွေမှာပိုဖြစ်နေရတာကကျူးလွန်သူတွေဟာဆင်းရဲမွတ်တေမှုကြောက်ရွံ့မှုဗဟုသုတနယ်ပါမှုအကျင့်ပြတ်ခြားခြားမှုတွေနဲ့ရောပွင့်နေတဲ့တရားဥပဒေစိုးမိုးရေးညံ့ဖျင်းမှုလိမ်ပိုင်းဆိုင်ရာပညာပေးမှုအားနည်းချက်စတဲ့အခြေအနေတွေအပေါ်မှာအခွင့်ကောင်းယူနေကြတယ်လို့ယူဆပါတယ်တဲ့ဒီအထူးသဖြင့်ဒီတဲ့ငယ်မရိမှုတွေကိုအေးအေးယူဆောင်ရွက်တဲ့နေရာမှာတခြားကလေးငယ်နဲ့သက်ဆိုင်တဲ့ပုံမှန်တွေနဲ့ပါရောပြီးအေးအေးယူနိုင်မယ်ဆိုရင်မရိမှုတွေကြာဆင်းသွားနိုင်ပါတယ်တဲ့ဒီတခြားမရိမှုတွေအားလုံးကိုလည်းအမျိုးသမီးတွေအပေါ်ကာကွယ်ပေးထားတဲ့ဥပဒေတွေနဲ့ပါအေးအေးယူသင့်ပါတယ်တဲ့နောက်ဒီလိမ်မှုဆိုင်ရာကျူးလွန်သူတွေကိုလူခွင့်ရေးဆိုတဲ့စံနှုန်းနေနဲ့ကာကွယ်ပေးနေတဲ့အယူအဆတွေကိုတော့လုံးဝသဘောမတူပါဘူးတဲ့ဒီနေရာမှာကျမမတင်စာရှိမယ်ထင်ပါတယ်နော်ဒီလိမ်ပိုင်းဆိုင်ရာကျူးလွန်နေသူကိုလူခွင့်ရေးစံနှုန်းနေနဲ့အကာအကွယ်ပေးနေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ဒီ VOA ရဲ့ကျမတို့ဒီဓာတ်ရိုက်လေလိုက်အစီအစဉ်ကိုကြော်ညာတဲ့နေရာမှာလည်းတချို့ကလာရေးပါတယ်ဒါဟာဒီလွတ်လပ်မှုပေါ့နော်ဒီမိုကရေစီခေတ်ပြောင်းခွင့်နဲ့လွတ်လပ်မှုနဲ့များသက်ဆိုင်မလားဆိုပြီးတော့လေသောတာရှင်တယောက်ကရေးထားပါတယ်အဲ့ဒါမတင်စာရှင်လက်ရေးအဲ့ဒါနဲ့ပတ်သက်ပြီးဘာပြောချင်ပါသလဲရှင်လွတ်လပ်လာတဲ့ခေတ်နဲ့ပေါ့နော်ဒါသက်ဆိုင်ပါလားအရင်တုန်းကလေဒီလိုကိစ္စမျိုးတွေကပွန့်ပွန့်လင်းလင်းထွက်မလာတာလားဟိုဖုံးဖိထားလို့လားပြောခွင့်ဆိုခွင့်မရခဲ့ကြလို့လားဒီချင်းနေပေါ်သုံးသပ်ပေးပါရှင
်ဒီလိုခေတ်လွတ်လပ်လာတဲ့ပလက်ဖောင်းလို့ဒီလိုမရင်းမှုတွေပေါ်ဖြစ်လာရတဲ့ဆိုရင်သူ့ရဲ့အပြောမှာကျွန်တော်မြင်တာကတစ်ခုကတော့
ဟိုအစ်စ်တဲ့တဲ့ဘောလဲပါတယ်လို့တခုအားကဒီလိုမျိုးလွတ်လပ်လာတဲ့အတွက်တောင်းလို့သိလာရတယ်မြင်လာရတယ်ဟိုမဟုတ်တာမကောင်းတာကိုတော့ပို့ပြီးတော့ဟိုတိခွင့်ရလာတဲ့ကျွဲဟာကိုလဲပြောချင်တာလို့လဲထင်တယ်အမကောင်းတဲ့ဘက်ကအကြေကြီးတွင်းနေတဲ့လူတွေရှိနေတယ်ဆိုရင်ဒီမိုကရေစီရဲ့အဲ့တော့လွတ်လပ်လာတဲ့နောက်ဆက်တွဲမှာဒီအင်တာနက်ဆိုလဲကပုံလင်းလွတ်လပ်လာတဲ့အင်တာနက်ပေါ်မှာအခုရှာချင်တာရှာလို့ရလာတယ်ဒါကဘာလို့ညှင်းနေတယ်ဒီလိုလိုချင်တဲ့ပုံစံတို့ဝစားချင်တဲ့ပုံစံခုခုနဲ့နဲ့စားလာတယ်ပေါ့နော်အဲ့ဒီမှာပြန်ကြည့်တော့အတုံးတင်းနေတယ်လွတ်လပ်စွာနဲ့အာဒီအဲဘာဖြစ်စလဲနဲ့အညီတို့ဝစားစားတဲ့အခါမှာတကယ်ကျွလွန်တဲ့လူတွေကအဲ့လိုမျိုးပေါ်ပေါ်ထင်းနေခင်မီစွာဝစားတဲ့လူတွေကျွလွန်လာလားဆိုပြန်ကြည့်တယ်မှာလေအဲ့လိုကြည့်တဲ့အခါမှာလည်းတကယ်မှာတော့ဟိုပေါ်ပြီးအောင်နေတဲ့ပုံစံအစီအစဉ်ရှိနေတယ်လို့ထင်တယ်ကလေးငယ်လေးလူဟိုမိန်းကလေးငယ်လေးတွေနော်ဒီလိုမျိုးဝစားခြင်းနဲ့ဒီပေါ်ပြီးတော့သားတော်အစ်မခံရအရင်ကခါတော့ဒါဒီအဲ့ဒါလည်းမဆိုင်လွတ်လပ်စွာပုံလေးစွာဟိုဝစားခြင်းနဲ့လည်းမဆိုင်ဘူးလွတ်လပ်လပ်ပုံလေးလေးဝစားရဲဆိုရင်ဒီဒီလည်းပေါ်ပြီးရင်းနေတဲ့တတိရှိရလို့ထင်တဲ့ကြောင့်အဲ့လိုမျိုးကိုလည်းသူကမချိကြဘူးပေါ့နော်ဆိုတော့နောက် internet ဆိုလည်းအဲ့လိုပဲနောက် internet ပေါ်မှာဒါလွတ်လပ်တဲ့နိုင်ငံတစ်နိုင်ငံမှာဆိုသူတို့ရဲ့တတိအဆက်လက်ကဒီဘုရားလည်းဆိုအဲ့ဒီဆက်လက်ဆိုတဲ့ခါမှာလေခုနပြောတဲ့စိုးကျိုးတွေကတက်ပါလာတာကပါလဲဆိုတော့မကောင်းတဲ့အကြောင်းအရာတွေကိုနှိမ့်လာလိုက်ချလိုက်ပြီးတော့ဒါအခွင့်အလမ်းတစ်ခုဖြစ်သွားတယ်ပြီးတော့ကျွန်တော်တို့အဓိကလုံးဝမဲ့လုံးဝမဲ့တစ်ခုလဲတော့အရာပါလဲဆိုတော့ကိုယ်တွေတယောက်ချင်းစီနဲ့ပုဂံအားလို့ပြောတယ်စစ်ဆန်ပါတော့ပုဂံအားမကောင်းတာကိုမကောင်းမဲ့ဖြစ်အောင်မကောင်းတဲ့ဟာကိုကိုယ့်ရဲ့မျိုးဆက်ကိုမတင်သေးဖြစ်အောင်အဲကိုယ့်ရဲ့မျိုးဆက်တွေကလည်းမကောင်းတာကိုမကောင်းမဲ့ကိုယ်ကစင်စင်ရယ်နဲ့ဝီကွဲထက်အောင်ကျွန်တော်သင်ပေးရမှာဖြစ်ပါတယ်အဲ့လိုကြီးတဲ့ကောင်လေးကျွန်တော်အလုပ်လုပ်ဖို့ကြိုးစားနေတာပေါ့နော်ဒါကအင်တာနက်ပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းတွေဖြစ်ဖြစ်ဒီရမ်းတို့ပေါ့စီရောက်လာတဲ့အရာတွေကတရားမှန်နဲ့မှားတယ်ဆိုတော့ကိုယ်ကစင်စင်ရယ်ကိုယ်ပိုင်အင့်နေတယ်အဲကျွန်တော်တို့ဒါဝေဖန်ပိုင်းချလာမယ်မကောင်းတာကိုမကောင်းလို့သူတို့ကိုယ်တိုင်သူတို့ဒါချင်းချင်းတက်လာမယ်ဒီလိုမျိုးနဲ့ဟိုဒါနိုင်ငံသားကောင်းဖြစ်လာမယ်ပေါ့နော်အဲ့လိုမဟုတ်ဘဲနဲ့တော့လွတ်လပ်တာကိုသူကအဖြစ်တင်လဲဆိုရင်လွတ်လပ်တဲ့နောက်ဆက်တွဲမှာပါလာတဲ့ကောင်းကျိုးချမ်းသာတွေဒီအရင်ကတည်းကဆက်လက်ပြီးသင်ကသူကတော့တက်တာချင်းအခြေလည်းမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါမတင်စာကျေးဇူးပါရှင်အဲ့တော့ဒီလိုဟိုကျူးလွန်ခံရတဲ့သူတွေဟာဘယ်သူသူတွေကိုဒါပြစ်မှတ်ထားပြီးတော့အဓိကထားပြီးတော့ကျူးလွန်ခံနေရလဲဆိုတာနဲ့ပတ်သက်ပြီးတော့ဒါလူငယ်ကလေးအထူးသဖြင့်ကလေးတွေကိစ္စတွေမှာဟိုလိုက်ပါပြီးတော့ကူညီပေးနေတဲ့ကိုဖိုးစော်ကိုကျွန်မမေးထားပါတယ်အဲ့ဒါလေးကိုလည်းနားဆင်ကြည့်ကြပါဦးရှင
်ဟိုတကယ်အတက်လို့လည်းပြောလို့ရတယ်ဒီစစ်စင်ရဲ့ဟိုသဘောနော်နောက်ဆက်တွဲထွက်ပေါက်လို့လည်းပြောလို့ရတယ်သို့တော်လည်းကလေးတွေကခံလာရတာဒီပုံမှာကျွန်တော်တို့ဟိုလုံလောက်တဲ့ဟိုနှစ်သိမ့်ဆွေးနွေးတဲ့ဟာတွေမရဘူးနောက်လုံလောက်တဲ့ထောက်ပံ့မှုတွေမရဘူးနောက်မိခင်ရောဒီကလေးရောဟိုမိသားစုတစုတော့ထိခိုက်သွားတဲ့စိတ်ကြံရာတွေမှာပြန်ပြီးတော့ပြန်လည်ကျူတောင်းရေးတွေအတွက်သူတို့ဘာမှဒီပုံမှာခံစားခွင့်မရဘူးပုံမှန်ရေတိုင်းမှုတစ်ခုလိုပဲပုံမှန်ဒီဟိုခိုးမှုတစ်ခုကိုခံလာရတယ်လို့ပဲဒီလိုပုံစံမျိုးနဲ့ဒီကလေးတွေကပြီးဆုံးသွားတယ်ပြီးဆုံးတော့ဘလို့စိတ်အားတတိနဲ့ဒီလူလောကအလယ်မှာပြန်ပြီးတော့ရှင်ဆိုင်ကြမလဲကြောင်းဆက်တယ်မလဲဒီဟိုဟိုတော့ဘာထိခိုက်သွားတဲ့စိတ်ကြံရာတွေကိုဘလို့ပြန်ကူစားရမယ်ဆိုတဲ့အပိုင်းကြတော့ပြောမလို့လုတ်ပြီးတဲ့လူကလည်းနေပါတယ်အစိုးရဌာနဘိုင်းကလည်းပြောမလို့ဒီပုံမှာမရှိတဲ့လောက်ပါပဲ
ဟုတ်ကဲ့ပါကိုဖို့ဆိုကျေးဇူးတင်ပါတယ်ရှင်အခုဒီကိစ္စဒီလိုကျူးလွန်ခံရပြီးเนาะကူညီပေးမဲ့သူတွေမရှိတဲ့အပြင်နောက်ဒီဟိုဝတ်ကြွေးတွေခြေပါစေရှေးဘဝမကောင်းခဲ့လို့ဒီလိုအပြစ်တင်တာမျိုးတွေလည်းကျမတို့တွေ့ရပါတယ်အထူးသဖြင့်ဒီလူမှုကွန်ရက်အထူးသဖြင့် Facebook ပေါ့เนาะ Facebook ပေါ်မှာဒီလိုတခုခုတက်လာတယ်ဆိုလို့ရှိရင်ကျမတို့ကတော့အထူးသဖြင့်လူတွေဘလို့အတွေးအမြင်မျိုးနဲ့ဘလို့ရှုမြင်ချက်မျိုးနဲ့ဒါတွေကိုမှတ်ချက်ပေးလဲဆိုတာဂရုတစိုက်ကျမဖတ်မိပါတယ်ဖတ်ကြည့်ပါတယ်ဖတ်ကြည့်လို့ရှိရင်လည်းဒါရှုမြင်ချက်တွေကအမျိုးမျိုးရှိပါတယ်အများစုကတော့ဒီကျူးလွန်ခံရတဲ့အမျိုးသမီးပေါ့နော်အမျိုးသမီးတွေဆိုလို့ရှိရင်သူတို့ကိုဟို blame လုပ်တာအပြစ်တင်တာမျိုးလည်းတွေ့ရပါတယ်အဲ့တော့မတန်းတန်းနိုင်ရှင်ဒီလိုမျိုးကိုကဒါကိုတိလက်ရောက်ထိပါခံရတဲ့ပေါ့နော်ဆိုတဲ့ခါရောက်တော့ပဝင်းချင်းရဲ့နားလည်ပေးနိုင်မှုပဝင်းချင်းရဲ့နားလည်ပေးနိုင်မှုမျိုးရပါသလားဟိုပဝင်းချင်းမှာကိုဒါမျိုးဖြစ်ခဲ့တယ်ဆိုတာမျိုးကိုပွန့်ပွန့်လင်းလင်းပြောရဲဆိုရဲပေါ့နော်ကိုဟိုအခြေအနေထားမျိုးရှိပါသလား
အော်ဟုတ်ကဲ့ဒီမှာတော့ပြောရမှာပြောရဆိုတာကိုယ့်ရဲ့အခိုင်အဝိုင်းလေးတွေတွေ့ရခါကြရင်ကိုလိုတဲ့တောင်းလို့ရတဲ့မြင်းကြီးလေးတွေအဲ့တော့အလိုပြောပြဖြစ်ပါတယ်ပြောပြဖြစ်တဲ့အခါမှာကိုယ့်ရဲ့အခိုင်အဝိုင်းကတော့ကိုယ့်ရဲ့ဟိုမိမှုထိုင်မှုနဲ့ character ဘိုင်းကိုလည်းယုံကြည်နေတဲ့အတွက်ကြောင့်သူတို့ရဲ့စာနာမှုတော့ရပါတယ်ရပြီနဲ့ဟိုဘယ်သူမှစုံလေးကိုကိုယ့်မျက်စိနဲ့မြင်လိုက်ရတာမျိုးလည်းမဟုတ်ဘူးကိုယ်တိုင်ခံလိုက်ရတာမဟုတ်တဲ့အခါမှာအကုန်လုံးကအော်အဲ့လိုကြီးလားအဲ့နောက်ပဲပေါ့နော်အေးအဲ့ဆိုတော်တော်ဆိုးတာပေါ့နော်ဒီနောက်ပါပဲဟိုကျန်တာတော့ကိုယ့်ဘာကိုယ်ပဲဟိုဖြေဖြေရတာပေါ့နော်
ဟုတ်ကဲ့ပါကျေးဇူးပါရှင်အ ဲ့တော့မတ်တင်စာကိုကျမပြန်မေးချင်ပါတယ်ဒီမတ်တင်စာတစ်ချက်ဆွေးနွေးပေးပါဒီလိမ့်မိုက်ဆိုင်ရာထိပါဆော်ကားမှုကျူးလွန်သူတွေဟာဒါအတင့်ရဲတဲ့အနေအထားမှာရှိပါတယ်ဒါရန်ကုန်မြို့လိုဟာမျိုးတိုင်းရင်းသားဒေသတွေမှာဟိုးအရင်တုန်းကဒါပြောခဲ့ဆိုခဲ့ကြတဲ့ကိစ္စတွေဟာအခုမြို့ပေါ်ကိုပါရောက်လာတဲ့အနေအထားပါအဲ့တော့ကျမတို့ဒီမြန်မာလူအဖွဲ့အစည်းပေါ့နော်ဒီလိုကိစ္စတွေကိုအကြောက်အရွံ့မရှိရဲရဲတင်းတင်းလုပ်နေနိုင်တဲ့လူအဖွဲ့အစည်းဖြစ်နေပြီလားရှင်ဘယ်လိုများရှုမြင်ပါသလဲ
ဒီမကောင်းမှုတွေကိုအကြောက်အရွံ့မရှိလုပ်နေနိုင်ပြီလားလို့မြင်ရနော
်ဟုတ်ကဲ့ရှင်လူအဖွဲ့အစည်းရဲ့တုံ့ပြန်မှုပေါ့နော်ဟုတ်ကဲ့
အော်ဟုတ်ကဲ့ကျောင်းမင်းအရင်ကိုလိုနီယာမျိုးအဆိုရင်တကယ်ကိုဒီလူတွေလည်းထူထပ်တယ်။နောက်နေပေဒေတာအစုံကစီးပွားရှာမယ်၊ပညာရှာမယ်စသဖြင့်ပေါ့နော်။ရန်ကုန်မြို့ကိုတခုတည်းနဲ့ရောက်လာတဲ့လူများစုစုဝေးကြတဲ့အခါမှာဒီလူတွေရဲ့နေ့စဉ်သူတို့ရဲ့ပုံမှန်စစ်ပွဲဆောင်ရွက်မှုတွေနော်နေ့စဉ်လူအပ်ချက်တွေနောက်စိတ်ပိုင်းဆိုင်ရာအားလုံးကအများကြီးသောပြဿနာတွေလူမှုပြဿနာတွေလည်းအများကြီးကြုံလာရတယ်။ဆိုအဲ့အရင်နောက်ဆက်တွဲမှာသူတို့အနေနဲ့ဒီလိုမျိုးအကျန့်ဖက်လာတဲ့ကိစ္စမျိုးနော်ဒါလည်းမိုင်းဆိုင်အကျန့်ဖက်တာတွေမဟုတ်ဘူးလူတက်မှုတွေခိုးလို့ကိုစိုးလုံးလိုက်မှုတွေဒါတွေကလည်းဒီလူကြီးတစ်ခုမှာဒါတော့ရန်ကုန်ဆိုရင်တော်တော်လေးကိုဒီစိတ်ဆောင်မှုတစ်ခုအနေနဲ့ဖြစ်လာတယ်ဒါကိုအစိုးရအနေနဲ့လူဝါးစေကိုတိထားစီမံပြီးတော့ဆက်မဲ့တယ်လေဆက်မဲ့တဲ့လူဝါးရနေဟာလေဘယ်လိုဖြစ်ရမလဲဒီဆုံးတက်မှုတိုက်တာအဆောက်အုံကိုစိုးတက်လာမျိုးဒီဘဝရောက်ဖို့ပဲစဉ်းစားနေတဲ့ဘဝရည်ဥပဒေရင်မဟုတ်ပဲနဲ့လူတွေတယောက်ချင်းစီရဲ့ဆိုရှယ်မီဒီယာဖြစ်စီရဲ့စပိုက်ဆိုင်ရာဥပဒေတက်လာဖို့အတွက်ကိုအပင်းတွေနဲ့ဥပဒေရင်ဘဝရည်နဲ့တော့ပတ်ဖို့လိုအပ်တဲ့လူတွေနဲ့ပုံမှန်အောင်လက်ရှိဒီမှာနိုင်ငံမြန်မာနိုင်ငံမှာဆိုရင်ဒီနိုင်ငံကြီးစစ်ပွဲကြီးစားရှိမှလည်းတယောက်ချင်းစီရာရှိပါဒါလည်းအောက်ကသွားပြီးဆက်နွယ်မှုရှိရဲဒါကိုတမတော်ကစနစ်တကျနဲ့ပညာရှင်တွေနောက်စုစည်းကဏအကြီးကအရေးကြီးပါတယ်တမောက်နိုင်ငံမှာချမှတ်တဲ့ဘဝရည်ဟာဘယ်စုစည်းကဏအချက်လက်ပေါ်မှာအခြေခံနေတာမျိုးမဟုတ်ပဲစိတ်ခံစားချက်တွေသင်ရမြင်ရပုံမှာသိခံတာများနေလို့ကျွန်မယူဆတယ်ဆိုတော့သိချာစနစ်တကျနဲ့ပညာရှင်တွေတိုင်ပြီးတော့ဒီဘာရီဆက်မှတ်တယ်အဲ့ဒီဘာရီကလည်းဒူးပုံပုံဦးကြီးစီရဲ့စိတ်ပိုင်းဆိုင်ရာအခြေအနေကိုပြည်ပြင်းတောင်းလိုက်နိုင်တဲ့ဘာရီဖြစ်တဲ့အဖြစ်ကိုစိုးစားတဲ့လို့ညီပါတယ်အချက်ထဲမှာလည်းကျွန်မဒီမှာတစ်ခါလေးပြောပြီးခင်တာကဒီလိုမျိုးမရင်းမှုတွေကိစ္စပေါ့နော်မိမိုင်းဆိုင်ရာအကျန့်ဖုံမှုတွေဖြစ်တဲ့အခါမှာတောက်ကြည့်တွေကတော်တော်လေးကိုစိတ်ကိုးကြတယ်ဒါအတိတာထင်ရှားတယ်သူတို့ကိုစိတ်မကောင်းဘူးဒီပေါ်မှာအရန်ကိုစိတ်ပေါ်လာထွက်ပြီးတော့ဖြူရှောင်းမှုတွေလောက်လာကြတာလည်းညံ့တယ်ဒါကိုပြန်ပြန်ဖို့အတွက်ပေါ့နော်အဒီကိုထွက်ပြီးလောက်ရှောင်းမှုတွေလောက်တဲ့အခါမှာအဓိကတောင်းဆိုတာကဒီကျူးလွန်တဲ့လူကိုအမြင့်မားဆုံးပြစ်ဒဏ်ပေးဖို့ပါပဲတချို့ကြတော့လေဒီတည်ရန်ပေးဖို့တောင်းဆိုကြတယ်ပေါ့နော်တော့အမြင်ကတော့တည်ရန်ကအချိန်မဟုတ်နေပြန်ပါဘူးတည်ရန်ပေးလိုက်ခြင်းကစကားပြန်စနာကြည့်ရယ်ဆိုရင်သူ့တော်ကတကယ်ကိုကျူးလွန်တဲ့လူတော်တာရှိတော့နေအောင်နေနေတည်ရယ်သူပြောလို့ရတယ်ပေါ့နော
်ဟုတ်ကဲ့ပါရှင်
တော့လူခွေရှူတော့ကပဲဖြစ်စီတည်ရန်ပေးခြင်းကဟိုအခြေတစ်ခုတော့မဟုတ်နေဘူးဒီအတွက်တောင်းဖို့
ဟုတ်ကဲ့ပါမတင်စား
ဆရာဥပဒေစုံမှုမှုနဲ့ပြင်းပြင်းထန်ထန်အားလုံးကိုအရေးယူမှုကတည်းကအခရာကြိုက်လို့မြင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်မတင်စားရှင်လေးဒီလိမ့်မိုင်းဆိုင်ရာထိပါဆော်ကားမှုတွေရော့ပါတက်တာလာစေဖို့မျှော်လင့်ပါတယ်ရှင်။ပါဝင်ဆွေးနွေးပေးကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ
်။မတ်တင်ကြီးထိုက်စီစဉ်ပြီးကိုညာဝင်းအောင်နဲ့အတူထုတ်လုပ်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းဖြစ်ပါတယ်ရှင်။အခုအင်္ဂါညထိတ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဒီရီယာပြည်တွင်းစစ်တွဲမှာပြိမိနေတဲ့သူတွေကိုထွက်ပြေးလွတ်မြောက်နိုင်အောင်လမ်းဖွင့်ပေးတဲ့အနေနဲ့ရုရှားဘက်ကနေ့စဉ်9နာရီကြာအပြည့်ရဆဲတာကိုဒီကနေ့မှစတင်လိုက်ပြီးမြဲတဲ့သဘုံတွေထိန်းချုပ်ထားတဲ့အရှိပိုင်းကူတာဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတော့မယ်လို့ကုလသမဂ္ဂကဒီနေ့မှပြောကြားလိုက်ပါတယ်။အဲဒီလိုက်စားမှုရှုပ်တော်ဝင်နဲ့ဆက်ဆက်ပြီးတော့ရာထူးကနေဖြုတ်ချခံရတဲ့တောင်ကိုရီးယားသမ္မတဟောင်ပတ်ဂွန်ဟေကိုပြည်ထောင်နေတဲ့ထောင်ဒဏ်30ချမှတ်သွားဖို့တောင်ကိုရီးယားအစိုးရတရားလိုရှင်းနေတွေကစိုးမျိုးအလယ်ပိုင်းခရိုင်တရားရုံးမှာဒီကနေ့ကြားနာဆစ်ဆေးခဲ့တဲ့အတွင်းလျှောက်ထားခဲ့ကြပါတယ်။အိန္ဒိယနိုင်ငံကနာမည်ကျော်ဘောလိဝုဒ်ရုပ်ရှင်မင်းသမီးစရီဒေဗီကပူးဟာသူ့ရဲ့ဟိုတယ်ရေချိုးခန်းကရေချိုးခန်းထဲမှာသတိလစ်မိမျောကနေရင်းနှစ်ပြီးတည်ဆုံးသွားတာဖြစ်တယ်လို့ဒူဘိုင်းရဲတပ်ဖွဲ့ကအတည်ပြုလိုက်ပြီးတော့ဒီသေမှုသုံးမှုအပေါ်စုံစမ်းဆစ်ဆေးနေတာကိုလည်းအဆုံးသတ်လိုက်ပြီးဖြစ်ပါတယ်ခင်ဗျာ။
ဒါရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကို900ကျင်းညာပေးသွားတာပါဒီညအစည်းအဝေးထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ပီတာဟင်လီဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်မနေ့ကတောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ3240 48တို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.